Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစုမုံအောင်တောင်းလိုက်ပါတယ် VOE American တံမြန်မာပိုင်းစီစဉ်ကနေ2018ခုနှစ်ဧပြီလ23ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ကြသလို Facebook အသုံးပြုသူတွေအတွက်လည်း VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာမဲဗစ်ကပ်ပြားထုတ်ဖို့စောင့်နေသူတွေကြားအထူးကံဘုံခွဲလူ58ယောက်ဖြစ်မနေသေးဆုံးသွားပါတယ်တမရအောင်ဦးသိန်းစိန်နဲ့တရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီတို့တွေ့ဆုံဆွေးနွေးတဲ့အကြောင်းစင်ဝါသတင်းတပုတ်မှာရေးထားပါတယ် FA ဖလားစီမီဖိုင်နယ်ဒုတိယပွဲမှာချယ်ဆီကဆောက်သမ်တန်ကိုနိုင်ရသွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော
့ဒီလိုတိုက်ခိုက်တဲ့နေရာတွေစစ်ပွဲဖြစ်နိုင်တဲ့နေရာတွေမှာရွာသူရွာသားတွေကအကျဉ်းသားတွေခေါ်ထားပြီးမှအတူတူနေတာဆိုတာဒီကစစ်အရာစုမြောက်ပါလေ။နောက်ဂျနီဗာကွန်ဗင်းရှင်းအရာရော
ဒါကတော့ကချင်စစ်ဘေးရှောင်အရက်သားတွေနေရပြန်လာကြဖို့မြန်မာစစ်တပ်ကပြန်ခေါ်နေတာနဲ့ပတ်သက်ပြီးတော့တန်တရားရှိတဲ့အကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောဆိုလိုက်တာပါ။သတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ရပါမယ်။အဲ့ဒါပြင်မြန်မာအရေးဆွေးနွေးခန်းတွဲဆုံမင်းမြတ်မှုအစီအစဉ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကဘာတော်ထူးခြားစံပြသတင်းများစွာတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကမဲဆန္ဒရှင်အတိမတ်ပြုကပ်ပြားထုတ်ပေးတဲ့ဌာနမှာတရင်းမြေကအသေးခံဘုံခွဲတာကြောင့်လူပေါင်း58ယောက်ထက်မနည်းသေဆုံးပြီးတရားကြောတန်းရသွားပါတယ်။ယူကော့ပွဲမှာမဲပေးနိုင်ရေးမဲဆန္ဒရှင်အတိမတ်ပြုကပ်ပြားထုတ်ဖို့ဌာနပြင်ပမှာလူတွေတန်းစီဆောင်ဆိုင်နေချိန်အသေးခံဘုံခွဲသူကသူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ပြည်ထောင်ဌာနပြောခွင့်ရနာဂျီဒနစ်က VOE ကိုပြောပါတယ်။ဒဏ်ရသူ10ဦးထက်မနည်းရဲ့အခြေအနေဟာတိတ်ကိုစိုးရိမ်ရတယ်လို့စေယုံသတင်းရင်းမြစ်တွေကပြောပါတယ်။ဒီဖောက်ခွဲမှုကိုသူတို့လုပ်တာဖြစ်တဲ့အကြောင်း IS အကြမ်းဖက်အဖွဲ့ကကြေညာပါတယ်။ကဘူးမျိုးတော်ကကြောင်းကြောင်းမှဖွင့်ထားတဲ့အဋ္ဌဌာနကိုအကြံဖက်ဝါရာဇဲတိုက်ခိုက်မှုအပေါ်အာဖဂန်စိုးရွားဖွဲ့ရဲ့မှုဆောင်ရာရှိချုပ်အဗ်ဒူလာကပြစ်တင်ရှုတ်ချပါတယ်။ဒီတရေဘောကြောင့်တိုက်ခိုက်မှုကြောင့်ဘေးဒဏ်သင့်ရသူတွေနဲ့ကျွန်တော်အတူတကွရပ်တည်ပါတယ်။မြတ်တာပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်ရေးကျွန်တော်တို့ရဲ့တန်တိထံကိုဆက်လုပ်သွားမှာပါ။အာဖဂန်လူလူရဲ့ဆန္ဒကိုဆန့်ကျင်ပြီးအကြံဖက်ဝါရီတွေအနိုင်ရမှာမဟုတ်ပါဘူးလို့အဗ်ဒူလာကသူ့ရဲ့တရားဝင် Twitter စာမျက်နှာမှာရေးပါတယ်။အာဖဂန်နစ္စတန်မှာအော်တိုဘလ20ရက်နေ့ကျရင်ခရိုင်ကောင်စီရွေးကောက်ပွဲတွေကျင်းပဖို့ရှိပြီးတရားဝင်မဲဆန္ဒရှင်စီးရင်ပေါ်မှာအခြေခံပြီးရွေးကောက်ပွဲလုပ်တာအာဖဂန်သမိုင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုစီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုရှော့ချထားခဲ့ပေမဲ့အမေရိကန်ဘက်ကအလျှော့ပေးမှုဘာတစ်ခုမှမလုပ်ခဲ့သေးကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်ဘက်ကဘာမှအလျှော့မပေးသေးပေမဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖျက်သိမ်းမှုသဘောတူခဲ့တယ်လို့နျူကလ িয়ার ဓာတ်ပေါင်းဗိုလ်တွေပိတ်ပစ်တယ်နဲ့စမ်းသပ်မှုတွေထပ်မလုပ်တော့တာမြင်နေရတာမျိုးကဘာကြီးအတွက်တိတ်ကိုကောင်းတယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။ဒါပေမဲ့မေလကုန်ဒါမှမဟုတ်ဂျွန်လဆန်းလောက်မှဖြစ်လာနိုင်တယ်သူနဲ့ကင်မရွတွေ့ဆုံဆွေးနွေးမှုကနေခိုင်မာတဲ့ရလဒဇုံတရာရဖို့တော့မသေးချဘူးလို့လည်းပြောပါတယ်။တောင်ကိုရီးယားကတော့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းပစ်ဖို့ဆန္ဒရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။သမ္မတထရမ့်ကလည်းမြောက်ကိုရီးယားနဲ့နောက်ဆုံးမှအလုပ်ဖြစ်မယ်မဖြစ်ဘူးအသေးချာမပြောနိုင်ပေမဲ့အခုသူလှုပ်တယ်လို့မျိုးကာလအတော်ကြာကလေးကလှုပ်တင်နေတာဖြစ်ကြောင်းပြောပါတယ်
။ပြင်သစ်သမ္မတအီမန်နူရယ်မာခရွန်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးဖို့အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်တစ်ခုနဲ့အကြောက်လာတော့မှဖြစ်ပါတယ်။ဆီးရီးယားမှာ IS အကြမ်းဖက်ဝါရီတွေကိုနှိမ်နှင်းပြီးတာတော့မှအမေရိကန်ဆက်ရှိနေပေးဖို့သမ္မတမက်ခရွန်ကဒီကြီးစဉ်အတွင်းသမ္မတထရမ့်ကိုစီယုံပြောဆိုမယ်လို့ခန့်မှန်းကြပါတယ်။စစ်ပွဲပြီးတဲ့နောက်ဆီးရီးယားနိုင်ငံတစ်ကိုကျွန်တော်တို့တိစောက်ရပါမယ်။ဒါကြောင့်အမေရိကန်ရဲ့ခန့်ကဏ္ဍဟာတိတ်အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်လို့အမေရိကန်ကဒီကနေ့ရောက်မလာခင် Fox ရုပ်သံသတင်းဌာနနဲ့ပါရီမြို့တော်ကအဲလီစီနန်းတော်မှာလုပ်တဲ့တွေ့ဆုံဝေမျှကန်တွင်သမ္မတမက်ခရွန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာငြိမ်းချမ်းရေးနဲ့နိုင်ငံစုံဝါဒအတွက်နောက်ဆုံးနည်းလမ်းတွေမှာပါဝင်တဲ့နိုင်ငံတစ်ခုအဖြစ်သမ္မတမက်ခရွန်ကဖော်ပြပြောဆိုပါတယ်။စီးရီးယားကအမေရိကန်တပ်ဖွဲ့ဝင်ခန့်မှန်းချက် 2,000 လောက်ကိုဖြစ်နေတယ်များအများဆုံးရုပ်သိမ်းကျင်တယ်လို့သမ္မတထရမ့်ကပြောထားတာပါ။အဲဒီကြားထဲမှာပဲလွန်ခဲ့တဲ့သတင်းတစ်ပတ်ကတော့စီးရီးယားကဓာတုလက်နက်နဲ့ဆိုင်တဲ့နေရာတွေကိုပြင်သစ်ပြည်တိုင်းတို့နဲ့ပေါင်းပြီးဒုံးကျည်နဲ့တိုက်ခိုက်တာမှပါဝင်ဖို့အမေရိကန်စစ်ဘက်ကသူကညွှန်ကြားခဲ့တာပါ။
တနက်စီပြင်းနဲ့ Nashville မြို့စားတောက်ဆန်တစ်ခုမှာလူလေးဦးသေဆုံးပြီးအများပြားဒဏ်ရာရစေတဲ့ညအချိန်တနက်နဲ့ဝင်းရောက်ပစ်ခတ်ခဲ့သူကိုရဲတွေကလိုက်လံရှာဖွေနေဆဲဖြစ်ပါတယ်။တနက်သမားလိုတန်ရရှိသူကအသက်29နှစ်ရဲ့ Travis Rinkin ဖြစ်တယ်လို့ရဲကပြောပါတယ်။မြင်းမြင့်တက်တေတွေကတော့ Rinkin ဟာသူ့ truck ကားတွေကထွက်လာချိန်မှာအစင်းအောင် jacket တစ်ထည်ကိုသာဝတ်ဆင်ထားကြောင်းနဲ့သူဟာ Waffle House စားတောက်ဆန်မှာကားရနေရမှာလူနှစ်ယောက်ကိုပစ်ခတ်ခဲ့ပြီးစားတောက်ဆန်နဲ့ဝင်းရောက်ပစ်ခတ်တဲ့အခါမှာတော့၃ဦးနေရာမှာတွင်ပွဲချင်းသေဆုံးကြောင်းနဲ့တဦးကတော့ရှင်းဝင်ရောက်မှတေဆုံတယ်လို့ပြောပါတယ်။ဆိုင်မလာစားသူတူကတနတ်သမားကိုဝန်လုံးပြီးလက်နဲ့တွေဖယ်ရှားနိုင်ခဲ့တဲ့နောက်တနတ်သမားဟာသူ့ jacket ကိုချွတ်ပစ်ပြီးအဝတ်မပါဘဲထွက်ပြေးခဲ့တာပါ။တနတ်သမားဟာဆိုင်ထဲကိုလက်နဲ့၄မျိုးတေဆုံလာတာဖြစ်ပြီးအခင်းဖြစ်ပေါ်တဲ့နေရာမှာတနတ်နဲ့လည်းကြံခဲ့တာမို့သူ့မှာနောက်ထပ်တနတ်နှစ်လက်ရှိနေနိုင်တယ်လို့ Nashville ရဲချုပ်ကပြောပါတယ်။ Rinkin ကိုဇူလိုင်လတုန်းကသမရအင်ဗျူနားမှာကကန့်တက်စုံထဲမှာတွေ့ကြရတာမို့သူကအဖမ်းခံရဘူးကြောင့် American ထောက်လိုင်းရပြောပါတယ်။အခုတိုက်ခိုက်မှုကရွေချက်တိတိကျကျရှိဖို့မရတဲ့ကြပန်းတိုက်ခိုက်မှုမျိုးဖြစ်ပြီးတန်ရရှိသူကစိတ်ရောဂါရှိသူဖြစ်နိုင်တယ်လို့ရဲကယုံကြည်ကြောင်းပြောပါတယ်။တနတ်သမားကိုဝင်လုံးပြီးတော့လက်နဲ့ဖယ်ရှားနိုင်ခဲ့သူကတော့ James Shaw ဆိုတဲ့လူငယ်တူဖြစ်ပြီးရဲချုပ်ကတော့သူ့လုပ်ရကြောင်းအသက်တွေအများကြီးအငြင်းကင်းခဲ့တယ်လို့ပြောပြီးချီးကျူးခဲ့ပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းကီလိုမီတာ32 kHz 9335လိုင်းကီလိုမီတာ40 kHz 9483လိုင်းကီလိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းကီလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီ week ကနေတနင်္လာမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝေါင်ဂျီနဲ့သမ္မတဟောင်းဦးသိန်းစိန်တို့တနင်္လာနေ့ကတွေ့ဆုံကြတယ်လို့တရုတ်စိုးရပိုင်းစင်ဝါသတင်းဌာနရဲ့သတင်းဌာနမှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံတော့မှတရုတ်မြန်မာစီးပွားရေးစင်ကြံဖွံ့ဖြိုးတိုးတက်ရေးတိုးမြင့်လှုပ်ဆောင်မှုအခိုင်အမာပြောဆိုကြတယ်လို့သတင်းထဲမှာရေးထားပေမဲ့ဘယ်မှာတွေ့ဆုံနေဆိုတာကိုတော့အတိအကျရေးမထားပါဘူး။နှစ်နိုင်ငံကြားပြည်ပြည်ဆောင်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရေးမှာတည်တာတဲ့တိုးတက်မှုရထားတဲ့အကြောင်းတရုတ်မြန်မာစီးပွားရေးစင်ကြံတည်ဆောက်ရေးနဲ့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုပိုအားကောင်းလာစေရေးအတွက်မြန်မာနိုင်ငံနဲ့လက်တွဲလှုပ်ဆောင်ကြတယ်လို့ဝန်ကြီးဝန်ကြီးကပြောတဲ့အကြောင်းစင်ဝါသတင်းမှာပြောထားပါတယ်။ငြိမ်းချမ်းရေးနဲ့ပြည်နယ်သိမ်းမြေရေးလုပ်ငန်းစဉ်မှာတိုးတက်မှုရထားတဲ့ပေါ်တရုတ်နိုင်ငံကဝမ်းမြောက်ပါကြောင်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအားပေးဖို့ရာအပြုသဘောဆောင်အခန်းကဏ္ဍကနေပါဝင်ဖို့လဲဝန်ကြီးဝန်ကြီးကပြောပါတယ်။ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်ရေးတွေအတွက်တရုတ်ကကူညီလှုပ်ဆောင်ပေးတဲ့ပေါ်မြန်မာနိုင်ငံကကျေးဇူးတင်ပါကြောင်းနဲ့မြန်မာနဲ့တရုတ်ကြားပြီးပြည့်စုံတဲ့မဟာဗျူဟာပူးပေါင်းဆောင်ရွက်ကိုအဆင့်အစ်တစ်ခုရောက်အောင်တွန်းအားပေးဖို့မျှော်လင့်ထားကြောင်းသမ္မတဟောင်းဦးသိန်းစင်ဘက်ကပြောခဲ့တယ်လို့စင်ဝါသတင်းမှာဖော်ပြထားပါတယ
်။အင်းနီချင်းတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားဆက်ဆံရေးကောင်းမွန်အောင်ကြိုးစားနေကြချိန်မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီချင်ပင်တို့ဟာဒီသတင်းပတ်ထဲမှာတွေ့ဆုံဖို့စီစဉ်နေပါတယ်။ခေါင်းဆောင်တို့ကတရုတ်ပြည်အလဲပိုင်းဝူဟန်မြို့မှာတောက်ကြတဲ့စနေနေ့တွေမှာတွေ့ဆုံကြမယ်လို့တရုတ်နဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးဌာနတွေကတနင်္လာနေ့မှာကြေညာပါတယ်။နှစ်နိုင်ငံကြားမတူကွဲပြားမှုတွေထက်ဘုံကျိုးစည်းပွားကိုရှေ့ရှုပြီးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့တိုးတက်စေဖို့ခိုင်မာတဲ့မိတ်ဆွေတွေဖြစ်အောင်လုပ်မှာဖြစ်ကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဝန်ကြီးကအိန္ဒိယနိုင်ငံကြားရေးဝန်ကြီးဆူရှမာဆဝရတ်နက်ဘေဂျင်းမှာတွေ့ဆုံပွဲအပြီးသတင်းတောက်တွေကိုပြောပါတယ်။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားဆက်ဆံရေးဟာပြီးခဲ့တဲ့ဇွန်လကတည်းကဒိုကလမ်ကုန်းမြင့်ဒေသအရေးခင်နဲ့ပတ်သက်ပြီးတင်းမာခဲ့တာပါ။ဟိမွန်နာဒေသတွေကအဲ့ဒီနေရာကိုတရုတ်နဲ့အိန္ဒိယတမကဘူတန်ကလည်းပိုင်ဆိုင်ကြောင်းအငင်းပွားနေတာဖြစ်ပါတယ်။အဲ့ဒီဒေသမှာတရုတ်ကလမ်းဖောက်ဖို့စီစဉ်လာတာအတွက်အိန္ဒိယကစစ်တပ်ဆီလွတ်ပြီးတားဆီးခဲ့တာဖြစ်ပါတယ်
။တနင်္လာနေ့ညဘက်ကကစားတဲ့အင်္ဂလန် FA ဖလားစီမီဖိုင်နယ်ဒုတိယပွဲ Chelsea နဲ့ Southampton ပွဲမှာ Chelsea က2-0မရှိနဲ့အနိုင်ရပြီးဘောလုံးပွဲတက်သွားပါပြီ။Chelsea အတွက်အဖွင့်ဂိုးကို Gerrard က46မိနစ်မှာသွင်းယူပြီးဒုတိယဂိုးကိုတော့82မိနစ်မှာ Morata ကသွင်းယူခဲ့ပါတယ်။မေလ19ရက်နေ့မှာတော့ FA ဖလားဘူလူပွဲဖြစ် Manchester United အသင်းနဲ့ Chelsea အသင်းတို့ကစားကြရမှာဖြစ်ပါတယ်။ Chelsea ဟာပြီးခဲ့တဲ့နှစ်တုန်းကလည်း FA ဖလားဘူလူပွဲကိုတက်ခဲ့ပေမဲ့ Arsenal ကိုရှုံးပြီးဖလားနဲ့လွဲခဲ့ရတာပါ။ Premier League မှာလည်း Chelsea အသင်းဟာ Spurs အသင်းနဲ့ငါးမှတ်အကွာအဆင့်9နေရာကလိုက်နေတာကြောင့်နောက်နှစ် Champion ဖလား League ဖလားပြိုင်ပွဲဝင်ဝင်ရဖို့အတွက်ထိပ်တန်း၄သင်းနဲ့ပေါင်ရုံးကန်နေရပါတယ်။ FA ဖလားရဲ့တက်တန်းတစ်ချောက်လုံးမှာတော့မန်ချက်အသင်းဟာအာဆင်နယ်အသင်းပြီးရင်ဒုတိယအောင်မြင်မှုအရှိဆုံးအသင်းပါ။အာဆင်နယ်က FA ဖလားကို73ချိန်ပူဆွဲထားပြီးမန်ချက်စတာယူနိုက်တက်က72ချိန်ပူဆွဲထားတာကြောင့်ဒီဒီချိန်ဖလားထပ်ရမယ်ဆိုရင်မန်ချက်စတာယူနိုက်တက်ဟာအာဆင်နယ်အသင်းနဲ့3ချိန်တူရပ်တည်နိုင်မှာဖြစ်ပါတယ်။ Chelsea ကတော့ FA ဖလားကို9ချိန်ရထားပြီးနောက်ဆုံးပူဆွဲခဲ့တာကတော့2017-18ခုနှစ်ဘောလုံးရာသီကဖြစ်ပါတယ်။တနင်္လာနေ့ကကစားတဲ့ Premier League ပွဲစဉ်တွေမှာတော့ အာဆင်နယ်ကဝက်ဆမ်ကိုအင်ကွင်းမှာ၄ဂိုးတကူနဲ့အနိုင်ရပြီးဒီနေ့ချန်ပီယံဖလားရထားပြီးဖြစ်တဲ့မန်စီးတီးကစွမ်စီးစီးတီးကိုအင်ကွင်းမှာ၅ဂိုးပြတ်နိုင်ရပါတယ်။စတုတ်စီးတီးနဲ့ဘန်လီတို့ပွဲကတော့တစ်ဖက်တကူစီနဲ့တည်ရကျသွားပါတယ်ခင်ဗျာ
။အသက်38နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်အရှည်ဆုံးအမျိုးသမီးကြီးနာဘီတာဂျီမာဟာစနေနေ့ညနေကအကွယ်လွန်သွားပါပြီ။ဂျပန်နိုင်ငံတောင်ပိုင်းကာကာအီမြို့ကလေးကဆေးရုံမှာဂျန်ဂျရီလဆပြီးတော့ဆေးကုသမှုခံယူနေတဲ့တာဂျီမာကွယ်လွန်သွားပြီဖြစ်ကြောင်းမြို့နယ်အရာရှိကအတည်ပြုပြောကြားပါတယ်။တာဂျီမာဟာ1900ပြည့်နှစ်အောင်ကုလ၄ရက်နေ့ကမွေးဖွားရမှုရှာရှာပါပါ၁၉ရာစုဘဝနောက်ဆုံးလူသားလို့ခေါ်ကြပါတယ်။သူဟာသား9ယောက်နဲ့သမီး9ယောက်2ယောက်တို့ရဲ့မိခင်ဖြစ်ပြီးမြင်းမြစ်တီတွတ်အားလုံးပေါင်း160ကျော်ရှိပါတယ်။အသက်18နှစ်ရှိပြီဖြစ်တဲ့ဂျမေးကာနိုင်ငံသူ Violet Brown စက်တင်ဘာလတည်းကွယ်လွန်သွားတဲ့နောက်မှာသူပဲအသက်အကြီးဆုံးလူသားဖြစ်ကျန်ရခဲ့တာပါ။တာဂျီမာနေထိုင်ရာကာကာယီမြို့ကလေးဟာဂျပန်ရဲ့ကျွန်းကြီး၄ကျွန်းမှာတောင်ဘက်အဆွန်ဆုံးက Okinawa နဲ့ကျူရှူကျွန်းကြီး၂ကျွန်းအလယ်လောက်မှာရှိတဲ့လူဦးရေ8000လောက်နေထိုင်တဲ့ကျွန်းမြို့ကလေးပါ။အခုဂျပန်နိုင်ငံမှာနောက်အမျိုးသမီးတဦးဖြစ်တဲ့ချီယိုမီယာကိုကတော့မေလ2ရက်နေ့မှာအသက်118နှစ်ပြည့်မှာမို့ကမ္ဘာမှာအသက်အကြီးဆုံးဖြစ်လာတော့မှာပါသူကတိုကျိုတောင်ဘက်ကာနာဂါဝဒေသမှာနေထိုင်ပါတယ်ဂီးနက်စ်မှတ်တမ်းဝင်အသက်112နှစ်ရှိပြီဖြစ်တဲ့အသက်အရှည်ဆုံးအမျိုးသားမဆာဆိုနိုနာကာကတော့ဂျပန်မြောက်ပိုင်းမှာနေထိုင်သူဖြစ်ပါတယ
်ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိတဲ့ဒေါက်ကင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုသတင်းလွှာတွေတင်ဆက်ပါတော့မယ်။အရင်ဆုံးကချင်ပြည်နယ်အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ကချင်ပြည်နယ်တနိုင်းဒေသကတိုက်ပွဲတွေပြင်းထန်နေတဲ့နေရာမှာစစ်ကြောင်းထွက်ပြေးတင်းရှောင်နေသူတွေကိုနေရာပြန်လာဖို့မြန်မာစစ်တပ်ကအတင်းအဓမ္မပြန်ခေါ်နေတဲ့လို့ရဟာလူသားဒိုင်းတစ်ဖွဲ့အုံပြူတာမျိုးဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောကြားလိုက်ပါတယ်။ကချင်ပြည်နယ်မှာမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်လာတဲ့အခြေအနေတွေကိုဟန်တားနိုင်မှုအတွက်နိုင်ငံတကာရောက်ကချင်တိုင်းရင်းသားတွေဘာတွေဆောင်ရွက်နေကြသလဲဆိုတာကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။တနိုင်းမြို့နယ်အောင်လော့ကျွာအနီးမှာရှိနေတဲ့ KIA ကချင်လူမျိုးရေးတပ်မဟာနှစ်စခန်းကိုပြီးခဲ့တဲ့ဧပြီလ18ရက်နေ့ကမြန်မာတပ်မတော်ကနေအလုံးအင်းနဲ့ထိုးစစ်ဆင်တိမ့်ပိုက်ခဲ့ပြီးတဲ့နောက်ဘေးလွတ်ရာဒေသတွေစီစစ်ပေးရှောင်နေတဲ့အောင်လော့ကျွာကလူတွေပြန်လာကြဖို့မြန်မာစစ်တပ်ကတနိုင်းမြို့မှာစနေနေ့ကလော့စပီကာနဲ့အခုလိုကြေညာခဲ့ပါဗျာ။ဒီ
ခုချိန်တွေအောင်လော့ဒေသရှိ KIA တပ်မတော်ကနေအားဖေရှားရှင်လေးဒီဖြစ်တဲ့ဖြစ်အကြောင်းမျိုးကြောင့်ပတိတိန်ချောင်းလို့ရှိသည့်ခရီးရေနှင့်ဆက်ဆက်ပတ်သက်မှုရှိသောအပြင်းနဲ့ရွာသူရွာသားများအားမိမိတို့နေအိမ်များတို့ကျန်လေဝင်ရောက်နေထိုင်နိုင်ရေးအတွက်တမန်တော်၌တိုင်းမျိုးနဲ့အဆိုရေးအဖွဲ့များဘာသာရေးအဖွဲ့များယမီရထားသားမှဒီကောင်ရဲ့ပြည်တော်သူဖြစ်ပါသည်
တိုက်ပွဲတွေထပ်ပြီးဖြစ်နိုင်သေးတဲ့နေရာတွေမှာလူတွေပြန်ပြီးနေထိုင်ဖို့အခုလိုမြန်မာစစ်တပ်ရဲ့ဖိအားပေးမှုဟာစစ်ရာဇဝတ်မှုမြောက်တဲ့လူသားဒိုင်းတစ်ဖွဲ့အတုံးချဖို့ဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောပါတယ်
။တမျိုးကြပဲစဉ်းစားကြည့်လိုက်တော့တကယ်ကိုသဘောထားကြီးရဲ့ပုံစံဖြစ်တာပေါ့နော်။ဒါကလည်းပြီးတော့ဒါပေမဲ့နောက်တမျိုးကနေကြည့်လိုက်တော့ဒီလိုတိုက်ခိုက်တဲ့နေရာတွေစစ်ပွဲဖြစ်နိုင်တဲ့နေရာတွေမှာရွာသူရွာသားတွေကအတင်းအဓမ္မခေါ်ထားပြီးမှအတူတူနေတာဆိုတာဒီဟာစစ်အရာစုမြောက်ပါလေ။နောက်ဂျနီဗာကွန်ဗင်းရှင်းအရာရောမလုပ်တဲ့အရာပါ။လက်လက်မဲ့ပြည်သူတွေပေါ့နော်။လူသားတိုင်းတွေမျိုးအခြေအနေတုံ့ပြုတ်လိုမျိုးဖြစ်လာနိုင်တာပါ။
ဒါကြောင့်အခုလိုတိုင်းဒေသတွေတွင်မြန်မာစစ်တပ်ရဲ့အင်အားသုံးတိုက်ခိုက်မှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပုံမှန်သိရှိအောင်သူတို့ဆောင်ရွက်နေတဲ့အပြင်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာစစ်ရာဇဝတ်မှုမြောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်နိုင်ဖို့အထူးကြိုးပမ်းနေကြောင်းဂမ်ဆန်းကဆိုပါတယ
်။ကုလသမဂ္ဂရောဖြစ်ဖြစ်ဒီကျွန်တော်အမေရိကန်နိုင်ငံဆိုရင်အမေရိကန်အစိုးရကိုကျွန်တော်ကအခြေအနေတည်ပြီးဖြစ်ပေါ်နေတဲ့အကြောင်းအရာတွေကိုတင်ပြနေပါတယ်။ဌာနေကိုယ်စားရောအခုတော့စိုးရိမ်မှုအကြောင်း statement ထုတ်တာကျွန်တော်တွေ့ရပါဘောနော်။တကယ်ကိုဖြစ်ပေါ်နေတဲ့အကြောင်းရင်းမှာတော့စစ်ရာဇဝတ်မှုမြောက်တဲ့ဟာအများကြီးရှိတာပေါ့နော်။ဒီအရေးပတ်သက်မှာတော့နိုင်ငံတကာစစ်ခုံရုံးကိုတင်သွင်းဖို့ရောကျွန်တော်အစီအစဉ်ရှိပါတယ်လုံနေသေးပါပဲတရားဥပဒေစိုးမိုးရဲဆိုတာနိုင်ငံကိုအုပ်ချုပ်နေတဲ့လူသားသားတွေအထူးစစ်တပ်တွေရောပါအလုံးတရားဥပဒေစိုးမိုးမှုရှိရမယ်ပေါ့နော်အဲနိုင်ငံတော်အနေဖြင့်ဒီစစ်တပ်ကိုတရားဥပဒေစိုးမိုးမှုမလုပ်ပေးနိုင်ဘူးဆိုတော့ဒီစစ်တပ်ကိုရောကျွန်တော်နိုင်ငံတကာစစ်ခုံရုံးအထူးအရေးယူဖို့လုပ်တင်တယ်လို့ကျွန်တော်မြင်ပါတယ
်ဒီအတော်တွင်နမ်တီးမြို့နယ်ကစုံဒေသမှာရှိတဲ့ KIA တပ်စခန်းတစ်ခုကိုတောက်ကြနေက မြန်မာစစ်တပ်ကလက်နက်ကြီးတွေရဟတ်ယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့အပြင်ညပြင်းတိုက်ပွဲတွေဖြစ်ခဲ့သလို KIA ဌာနချုပ်လိုင်စာဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်း KIA တာဝန်ရှိသူတွေဘက်ကပြောပါတယ်။အခုလိုမြန်မာစစ်တပ်ကအင်အားသုံးထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းရင်းဟာတရုတ်နိုင်ငံဘက်မှ KIA နဲ့မြန်မာတပ်မတော်နှစ်ဖက်ကိုယ်စားလှယ်တွေနောက်ဆုံးတွေ့ဆုံခြင်းကချင်တပ်တွေဆုတ်ခွာဖို့မြန်မာတပ်မတော်ဘက်ကပြောခဲ့ပေမဲ့ KIA ဘက်ကလည်းသူတို့ရဲ့တယင်းတွေနဲ့ဌာနချုပ်ကိုဖယ်ရှားပေးခဲ့ခြင်းမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ကမ်ဆန်းကပြောပါတယ်။ကချင်ပြည်နယ်မှာလက်နက်ကိုင်ပဋိပက္ခပြင်းထန်လာတဲ့အခြေအနေကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းနဲ့လက်နက်ကိုင်ဖွဲ့တွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုလိုက်နာကြဖို့ကုလသမဂ္ဂကပြီးခဲ့တဲ့တောက်ကြာနေ့ကတတိပေးပြောကြားခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပြောပြတော့တာပါ။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြမရေးစုနေကမဲ့ဖြစ်ပါတယ်။ဒီတစ်ပတ်မြမရေးစုနေကမှာမြမမူပိုင်အစားအစာလက်ဖက်ကိုနိုင်ငံတကာဟင်းလျာတွေထဲရောက်အောင်လုပ်နိုင်မှသာနိုင်ငံရဲ့စီးပွားရေးကိုအထောက်အကူဖြစ်စေမယ့်အပြင်လက်ဖက်ဆိုင်တောင်သူတွေကုန်တွေတွေအတွက်လည်းရရှိမှအကျိုးများစေမယ်လို့လက်ဖက်လုပ်ငန်းတာဝန်ခံတအူးကပြောဆိုပါတယ်မြန်မာနိုင်ငံလက်ဖက်လုပ်ငန်းအစုအဖွဲ့ရဲ့တာဝန်ခံဖြစ်တဲ့ဒေါ်ညိုညိုစိန်ကိုကိုဇော်ဝင်းလှိုင်ကတွေ့ဆုံမေးမြန်းတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
ကျွန်တော်တို့တည်ထောင်လာတဲ့နေဆိုင်ဟာမြန်မာနိုင်ငံလက်ထက်အတင်းမှာတောင်ရှိတဲ့သူတူအနေနဲ့လက်ရှိလုပ်ကင်ပေးနေတယ်လို့ကျွန်တော်သိပါတယ်။ဆိုတော့အတွင်းညိုစိန်လက်ရှိလုဆောင်နေတဲ့ဥစ္စာအခြေအနေလေးတွေကျွန်တော်တို့အရင်ပြောပြပါလား။ဟု
တ်။ကျွန်မကမြန်မာနိုင်ငံလက်ထက်အစုအဖွဲ့မှာဥက္ကဋ္ဌရာထူးတာဝန်ကိုထားဆောင်နေပါတယ်။ဟုတ်ကျွန်မတို့အသင်ကကြတော့လက်ထက်စိုက်တောင်သူတွေကအစားစိုက်ပျိုးထုတ်လို့ရောင်းချတဲ့သူတွေပါပါတဲ့ဒီလက်ဖက်ချင်းကြီးတစ်ခုလုံးပါတဲ့ဟိုသင်္သာပေါင်း2000ကျော်ရှိတဲ့အစုအဖွဲ့ဖြစ်ပါတယ်။နောက်ကျွန်တော်တို့အဖွဲ့ရကြတော့ရည်ရွယ်ချက်ကဒီစိုက်ပျိုးထုတ်လုပ်တဲ့တောင်သူတွေကအစကျွန်တော်တို့လက်ဖက်လောကကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ဖို့အတွက်ဟိုလူနေမှုစင်တန်းတွေမြင့်မားလာပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေဟိုဝိုင်းဝန်းပြီးတော့ပေါင်းပူပေါင်းပြီးတော့ကြိုးစားတာဖြစ်ပါတယ
်။စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်တဲ့ဒီလုပ်ငန်းတွေဆိုလို့ရှိရင်ဆက်ပြိုးတဲ့တောင်သူတွေရဲ့အကျိုးဖြစ်အတွက်အကျိုးဖြစ်အောင်သူတို့တော်ဝင်ဝင်တိုးအောင်ဆိုပြီးလုပ်ကြတာကျွန်တော်ကြားဥပမာ coffee solution နဲ့ထုံးလေးလကောင်းမဲ့ coffee site တဲ့တောင်သူတွေအဆင်ပြေအောင်ဈေးကွက်တည်ငြိမ်အောင်သူတို့ကပုံမှန်လေးဝင်ငွေတက်အောင်သူတို့လုပ်ပေးကြတာပေါ့နော်ဆိုတော့မြန်မာနိုင်ငံလက်ဖက်အသင်းကလည်းအဲ့ဒီလိုသဘောဆန်ဆန်လုပ်နေရလားခင်ဗျဒီလက်ဖက် site တောင်သူတွေအတွက်အဆင်ပြေအောင်ဘယ်လိုပံ့ပိုးပေးတာလဲရှိလဲ
လက်ဖက်ဒီ NGO တွေကနေပြီးတော့လဲဒီလက်ဖက်ခိုင်းပြန်နီးတို့ဒီဖွံ့ဖြိုးတိုးတက်အောင်ဒီနည်းပညာတွေသူတို့ပေးပါတယ်တောင်ပေါ်စိုက်ပျိုးတဲ့လူတွေအတွက်လည်းပေးတယ်နောက်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်ဖက်ဧကပေါင်း2သိန်းကျော်လောက်ရှိတဲ့တန်းမှာဟိုက network တွေအကုန်လုံးချိတ်ဆက်မိသွားတယ်ပြီးတော့ဒီ TOD ဆရာတွေပြည်တင်တန်းတွေလည်းပေးပြီးတော့ဆရာတွေနဲ့ဒီဟိုလက်ဖက်စိုက်ဧကတွေအများကြီးကိုဟိုဟာနည်းပညာတွေဖွံ့ဖြိုးတိုးတက်အောင်သူတို့လုပ်နိုင်လာတယ်အဲကျမတို့ကဈေးခွက်ကိုထတ်ချက်ဖို့လိုလာတယ်ဒီလက်ဖက်တွေထွက်လာပြီဆိုလို့ရှိရင်လည်းကျမတို့ကဈေးခွက်ကျင်းကျင်းလေးကိုပြည်ရင်းဈေးခွက်နဲ့လည်းဆိုရင်လည်းမလုံလောက်တော့ဘူးပြီးရင်ဟိုနိုင်ငံတကာဈေးခွက်ကိုရမှကျမတို့ကတောင်သူတွေကလည်းဖွံ့ဖြိုးတိုးတက်မယ်ကျမတို့စိုက်ပျိုးထုတ်လို့ရောင်းချတဲ့သူတွေလည်းဖွံ့ဖြိုးတိုးတက်မယ်အဲ့ခါကျတော့ကျမတို့ကဈေးခွက်ချဲ့ဖို့လိုလာတယ်ကုန်ရံတွေကပုံနေပြီးတော့ကျမတို့အဲ့အခက်ခဲတွေအကျက်သေးတွေအများကြီးပဲဖြစ်လာတယ်အဲ့လိုပွဲယုံတွေကလည်းတောင်ပေါ်ကလူတွေကကုန်ပို့ချင်တယ်ဆိုရင်အဖို့မခံဘူးမပို့နိုင်ဘူးရထားပဲပြောတဲ့ခါကျတော့တောင်ပေါ်လူတွေလည်းဒုက္ခရောက်တယ်ကျွန်တော်တို့ကုန်စီလေပတ်မှုအရန်အားနေနေတာပေါ့အဲ့ဒါနဲ့ကျွန်တော်တို့ကဒီလက်ဖက်တွေကိုနိုင်ငံတကာကိုထုတ်ဖောက်နိုင်အောင်ဈေးခွက်တွေပို့ချင်လောင်ဘယ်လိုလုပ်မလဲလို့စဉ်းစားတဲ့ခါကျတော့ဒီဟိုလက်ဖက်အစုကတော့တစ်ကမ္ဘာလုံးမှာမြန်မာတနိုင်ငံနဲ့ပဲစားပြီးတော့ဟိုအရသာကောင်းပြီးစားလို့ဟိုစားသုံးသူများနိုင်နေဆိုတော့ဟိုဟာပြန်ပြန်လဲကင်းနေပေါ့နော်စားသုံးသူများနိုင်နေဒီလက်ဖက်အစိုးရကနေတော့ဈေးကွက်ကိုအကျဉ်းချဲ့နိုင်တယ်လို့ကျွန်တော်မြင်လာတာဖြစ်တဲ့အတွက်ဒီလက်ဖက်အစိုးရကနေဟိုနိုင်ငံတကာထွက်နိုင်တဲ့ quality တွေဖြစ်လာအောင်အဲကျွန်တော်တို့အခုလက်ဖက်သင်းကလည်းကြိုးစားပြီးတော့မြင်နေတယ်လက်ဖက်ရဲ့ standard တွေပေါ့အဲ့ဒါတွေထားနိုင်အောင်လည်းအခုကြိုးစားနေကြပါတယ
်ဈေးကွက်ကိုချက်တွင်ဖို့ကိစ္စမှာကြတော့လက်ဖက်အသင်းကအားလုံးဟိုပေါ့အမတော်ညိုစင်းဥက္ကဋ္ဌဆိုတော့ဟိုဥဆောင်ပြီးတော့အားလုံးဝိုင်းစဉ်းစားပြီးတော့ငါတို့ဟိုပေါ့ပလန်ချပြီးတော့အဲ့လိုလုပ်ကြတာလားဆိုလို့ကျွန်တော်ကတော့အေးငါတို့တော့ဒီလက်ဖက်အဆိုးကိုပဲဆိုကြပါဆိုတော့ဥပမာထားပြီးတော့ဘယ်နိုင်ငံတွေငါတို့တွင်းနိုင်အောင်ငါတို့လုပ်ကြမယ်ဆိုပြီးတော့ဝိုင်းစဉ်းစားပြီးအကုန်လုံးဝိုင်းစဉ်းစားပြီးဟိုအဲ့လိုလုပ်ကြတဲ့သဘောလားဘယ်လိုပုံစံနဲ့တွားကြလဲဒီအသင်းအနေနဲ့
ဟုတ်အခု ဟိုပါဗောဒီရှေ့ဆက်ပြီးတော့ထွက်နိုင်ဖို့ကိုလည်းတွားနေတယ်အဲ့ဒီကြားထဲမှာလည်းမြန်မာနိုင်ငံရဲ့လက်ဖက်အစားသုံးမှုတွေပို့ပြီးတော့ကျေပြန့်လာအောင်လဲကျွန်တော်တို့ကဟိုကိုယ့်ရဲ့မြန်မာစားလက်ဖက်စားသုံးတဲ့ culture ကြီးပို့ကြီးလာအောင်လဲကျွန်တော်တို့တွားတယ်အဲ့ဒါကြတော့ဒါချက်ချင်းလုပ်လို့ရတယ်ဟာပေါ့အဲ့ခါကြတော့ကျွန်တော်တို့အသင်ကနေပြီးတော့ဟိုဟာဒီစားသုံးနည်းတွေကိုထွင်ရတယ်အဲ့လို brand မျိုးစုံကနေပြီးတော့ထွင်ရတယ်။ကောင်းညမောင်းတဲ့လက်ဖက်နဲ့ကိုပေါင်းလိုက်တယ်။အဲ့လိုပြီးငါ6ကျော်လို့ပါထည့်လိုက်တယ်။အဲ့လိုကောင်းညမောင်းလက်ဖက်ပေါင်းလို့နောက်ဟိုဆူရှိလက်ဖက်ဆူရှိလေးတဲ့ထဲမှာလက်ဖက်ထည့်တယ်။ပြီးရင်ဟိုကခနုံတို့ပေါ့ကျွန်တော်တို့မန်းလေးမှာဆိုရင်ခနုံတို့ကဟိုကခနုံတို့ကကောင်းတယ်ပေါ့နော်အဲ့လိုအဲ့ခါနဲ့ချိန်မှာလည်းကောင်းတယ်အဲ့ခါကျရင်ခနုံတို့ထဲမှာလည်းလက်ဖက်ထည့်တယ်။ပြီးတော့ဟိုကဆမူစာရှူရှဲဆမူစာပေါ့ပြီးရင်ဟိုအာလူးလက်ဖက်အာလူးတောင်းလို့နောက်လက်ဖက်နဲ့ချက်တဲ့ဟင်းမျိုးစုံတွေလည်းလုပ်ကြတယ်အဲ့လိုဟိုကထွင်တာပေါ့ထွင်အဲ့လိုတော်တော်များများ
စားသုံးသူများလား
အဲစားသုံးသူတွေကလက်ဖက်ကိုရိုးရိုးတုတ်စားတာအပြင်တခြားဟိုအများကြီးထွင်ပြီးတော့စားလို့ရတယ်ဆိုတော့ဟိုပျော်စရာကောင်းတဲ့စားသုံးနည်းတွေပေါ့ကျမတို့ဝိုင်းထွင်တဲ့အချိန်မှာပထမဆိုရင်35မျိုးလောက်ထွင်နိုင်လာတယ်နောက်အခုဆိုရင်တော့ဒီထက်မကတော့ကျမတို့ထွင်နိုင်လာ
တော့များလာ
တော်တော်များလာပြီ
အောင်တိုင်းတမောဒီတောင်ဆိုလို့ရှိရင်အခုကဘာကျော်ဖြစ်နေပါတော့အမေရိကပဲဖြစ်ဖြစ်အနောက်နိုင်ငံတွေမှာဆိုလို့ရှိရင်လည်းတမောဒီတောင်တမောဒီတောင်ဖြစ်သွားတယ်ဆိုတာထိုင်းနေရာအရင်စားကြတာဟုတ်တယ်မလားတော့ရောက်လျာမှာတမောဒီတောင်စားကြတော့တမောဒီတောင်ဆိုရင်နိုင်ငံသားတွေလည်းအဲ့လိုကြိုက်သွားကြတယ်ပေါ့အခုမြန်မာလက်ဖက်ကလည်းအဲ့လိုတဖြည်းဖြည်းဖြစ်လာဖို့ဥပမာပေါ့နော်ဟိုတဖြည်းဖြည်းဖြစ်လာဖို့စူးစမ်းကြတယ်ပေါ့အခုမြန်မာနိုင်ငံလက်ဖက်အတင်း
ဟုတ်ကျွန်တော်အဲ့ဒါကိုဟိုအစာပြိုးတာပေါ့အခုအစာပြိုးပြီးစူးစမ်းတယ်အခုစားသုံးသူကများလာပြီဆိုရင်လည်းဟိုများအောင်လည်းကျွန်တော်တို့ကလုပ်ရမှာပေါ့အဲ့ခါကျရင်သူတို့အိမ်မာရင်ချက်စားလို့ရသူတို့မျိုးစုံလုပ်စားလို့ရအောင်ရယ်နောက်စိုင်းနေမှာအခုစိုင်းနေနဲ့လည်းကျွန်တော်တို့ဟိုဟို B2B ဟိုဟာလေချိတ်ဆက်လို့ရအောင်ကျွန်တော်တို့လုပ်နေတယ်အဲ့စိုင်းနေမှာလွယ်လွယ်ကူကူစားရင်လည်းလူတွေကအိမ်မာမလုပ်ဆရာမလုပ်စိုင်းနေမှာသွားစားလို့ရရင်ဟိုစိုင်းနေလည်းအကျိုးရှိတယ်ကျွန်တော်တို့လည်းအကျိုးရှိတယ်ကျွန်တော်တို့ရဲ့တောင်ပေါ်လူတွေလည်းအကျိုးရှိတယ်ဟိုဈေးခွက်သာကြီးလာရင်ဟိုကကျမတို့ကအဲ့ဈေးခွက်ကြီးလာဖို့အရင်လုံးရမှာပေါ့ဈေးခွက်ကြီးလာပြီဆိုတော့တောင်ပေါ်လူတွေကိုဒီဟိုကကုန်နေရနေငွေဖြစ်သွားရင်တောင်ပေါ်လူတွေဟာရဲ့ဘဝတွေညှင်းမာလာမှာပဲ
သူတို့ရဲ့လူနေမှုအဆင့်တန်းလည်းညှင်းမာလာပေါ့ဆိုတော့အကြီးတွေ့ရတော့အမျိုးမျိုးရှိတာပေါ့ကွန်ပစ္စည်းတိုင်းမှာလေကော်ဖီလဲကော်ဖီအလျောက်ဒီဟိုဟိုလက်ဖက်ဆိုလဲလက်ဖက်အလျောက်တခြားဟင်းလျာတွေလည်းထုံနေလကောင်းပေါ့သူ့အကြီးသေးနဲ့သူလိုက်ပြီးတော့ဈေးရလဲအဲ့လိုကွာတာရှိတော့ဆိုတော့အကြီးတွေ့ကိစ္စကိုပြောလာပြီဆိုလို့ရှင်လက်ဖက်မှာလည်းအဲ့ဟိုဟိုဟိုဟိုနှစ်တွေတုန်းကစိုးစေးတွေပါတယ်လို့မတန့်တဲ့ဒီစီတွေတုံးတယ်လို့ဆိုတော့ဟိုနာမည်ဆိုးတွေကလည်းထွက်ခဲ့ပူတာရှိတာဟိုဆိုတော့အစိုးရကိုယ်တိုင်လည်းကြီးညာချက်တွေပါတယ်ထုတ်ပါညာအဲ့လိုလုပ်ခဲ့တာတွေရှိတော့ဒီအည်သွေးထိမ့်ချုပ်ဖို့အည်သွေးကောင်းဖို့အတွက်ကောဒီမြန်မာနိုင်ငံလက်ဖက်အတင်းအနေနဲ့ပေါ့နော်ဒီကိုယ်နိုင်ငံထွက်တဲ့ကုမ္ပဏီစီတွေဘယ်လိုလှုပ်ဆောင်နေတယ်လဲဆိုတာလေးကိုပြောပြပါအောင
်ဟုတ်အဲ့ဒါကြောင့်အခုကျွန်တော်တို့ကစံနေတတ်မှတ်ဖို့စေကြိုးစားနေပါတယ်အဲ့ဒါကြောင့်တော့ဒီဂျပန်ပြည်မှာဟိုနှစ်အကြာရွယ်သွားပြီးတော့နှစ်30လောက်သွားပြီးတော့အလုပ်လုပ်လာတဲ့ဆမိုင်းတော်နန်းလာလာလေးရှိပါတယ်သူကအဲ့အခုကျမတို့မြန်မာနိုင်ငံလက်ဖက်အသင်းမှာသူကဟိုကွန်ဆာလန့်ပေါ့အဲ့ဆမိုင်းကြီးကကြာတော့လေဒီလက်ဖက်အကြောင်းနဲ့လက်ဖက်ထဲမှာပါတဲ့ကတချင်းတို့ဘာလို့အဲ့ဒါတွေကို strict လုပ်ပြီးတော့ဟိုဂျပန်မှာဟိုဆီဟိုအမေရိကကိုရောင်းတဲ့ဆေးပေါ့အဲ့လိုမျိုးတွေလုံရောင်းတယ်အဲ့ခါကျတော့ဆမကြီးကဒီလက်ဖက်အချောင်းတွေကိုအရန်နားလေတယ်အဲ့ဒါဆမဟိုဒီဆမကြီးရဲ့ပညာဒီပညာရှင်တွေပေါင်းပြီးတဲ့ခါကျတော့လေကျွန်တော်တို့ကဒီလက်ဖက်ကိုစံနေတတ်မှတ်မယ်ပြီးရင်တကယ်မြမလက်ဖက်ဟာဂုံယူရတဲ့လက်ဖက်ဖြစ်အောင်လေကျွန်တော်တို့ကတွားဖို့
နိုင်ငံတကာမှာ
နိုင်ငံတကာမှာဟိုမြန်တပန်းလာလာနဲ့ဂုံယူရတဲ့လက်ဖက်ဖြစ်အောင်လေကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့လက်ဖက်အတင်းသားတွေကိုလေဟိုဟိုပေါ့ကောင်းလောင်ကျွန်တော်တို့အားလုံးဒီအတင်းကြီးကလှုပ်သွားဖို့ရတယ်ရှိပါတယ
်ဟုတ်ကဲ့တော့မြန်မာနိုင်ငံမှာရှိတဲ့လက်ဖက်အမျိုးအစားကရောလက်ဖက်ဆူစားဖို့အတွက်ပဲတင့်တော်တဲ့အမျိုးအစားလားဒါမှမဟုတ်ရင်တရုတ်တို့ဂျပန်တို့လိုမျိုးကျွန်တော်တို့လက်ဖက်ချောက်ထုတ်ပြီးတော့နိုင်ငံတကာဈေးကွက်ကိုထိုးဖောက်ရင်ရောရနိုင်တဲ့အခြေအနေမျိုးရှိသလားကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လက်ဖက်အမျိုးအစားလေးကိုလည်းပြောပြပါဦ
းမြန်မာလက်ဖက်ကကြတော့ဒီအချိုချောက်လက်ဖက်ချောက်အစုလက်ဖက်အစုပေါ့အထူးခြားဆုံးကတော့လက်ဖက်အစိုးကတခြားနိုင်ငံမှာမရှိဘဲနဲ့မြန်မာနိုင်ငံမှာရှိနေတာပေါ့ဒီလက်ဖက်ချောက်ဆိုရင်လေသူကဖန်ပြီးပြန်ချိုးတဲ့နေရာမှာမြန်မာလက်ဖက်ချောက်ကတော်တော်ကြီးကိုကောင်းတာအဲ့ဒါကြတော့ဒီတခြားနိုင်ငံတွေနဲ့ထူးခြားနေတာအဲ့လိုဟိုပြန်ချိုးနေတာပေါ့ချိုးတဲ့ဟာမြန်မာမှာထူးခြားတဲ့လက္ခဏာတွေရှိတယ်အဲ့ဒီလက်ဖက်ချောက်ကိုပြင်မယ်ဆိုရင်ကျမတို့က ဒီလက်ဖက်ချောက်ကိုနိုင်ငံတကာတိုးဖို့ဆိုလို့ရှိရင်ဒီ infra ဟို structure တွေကရမ်းလိုသွားပြီကျွန်တော်တို့ကဒီဟိုဒီဟိုစက်ယုံနေနောက်ပြီးတော့ဒီဟိုဟာထုတ်လုပ်တဲ့နီးစနစ်တွေအဲ့ဒါတွေကိုအဆင့်တန်းပြီဖို့လုပ်တာကြရရင်ကျွန်တော်ကုန်ကြမ်းစစ်ပြအဲ့ဒါတွေကအများကြီးလိုတယ်ပြီးရင်သူများနိုင်ငံနေနဲ့ပြန်ရမယ့်ချိန်မှာဟိုဟာကုန်ကြမ်းစစ်ကကျွန်တော်တို့ကကြီးတော်မှာပေါ့အဲ့အဲ့ဒါကနည်းနည်းပြန်ဖို့နည်းနည်းခက်နေသေးတယ်ဒါပေမဲ့ဟိုဟာအကိအားကောင်းလာပြီဆိုတော့ကျွန်တော်တို့ကပြန်နိုင်သွားမှာအခုလုံးလုံးဆယ်ကတော့ကျွန်တော်တို့ကအဆိုးပဲအားထားနေရတာပေါ့အဲ့ဒီအတွက်ကျွန်တော်တို့လက်ဖက်စုကိုသွားနေတယ်လက်ဖက်စုကဘာလို့ကျွန်တော်တို့ကမြန်မာတနေငံနဲ့ရှိနေရလဲဆိုတော့ဒီလက်ဖက်ကလည်းမြန်မာရဲ့မျိုးရင်းဖြစ်နေတယ်။တခြားနိုင်ငံတွေနဲ့မတူတဲ့မျိုးရင်းဖြစ်နေတယ်။ပြီးရင်ဟိုမှာ
အစိုးဖြစ်နေစားလို့ကောင်းတဲ့မျိုးရင်းအမျိုးအစားပေါ့နော
်။ဟုတ်။ဒီအခုဒီ switch ကပညာရှင်တွေကလေ့လာပြီးတော့သူတို့တည်တည်လှုပ်လိုက်တာကမြန်မာမျိုးရင်းက10မျိုးတွေ့တယ်လို့သူတို့ပြောပါတယ်။အဲ့ဒီမှာမှဒီလက်ဖက်ရဲ့တနခါရဲ့ဈေးရဲ့အဲ့ဒါတော့ထင်ရှားနေတာပေါ့။အဲ့ဒီမှာမှကျွန်တော်တို့လက်ဖက်ကတော့အားအကောင်းဆုံးပဲ။အေးလက်ဖက်ဟာသူများနိုင်ငံကလာတဲ့မျိုးမဟုတ်ဘဲနဲ့ဟိုဗမာပြည်ရဲ့မျိုးရင်းဖြစ်နေတာ
ဟုတ်ကဲ့
အဲ့တွေ့ဒီဟိုဟာပေါ့မတူတဲ့တစ်ရှူးတွေရှိနေတယ်အဲဒါကြောင့်မို့ဒီလက်ဖက်ကလည်းဟိုအရသာနဲ့ပြည်စုံပြီးတော့ဟိုဟာအချုပ်ငန်းတွေလည်းဝင်တာပေါ့ဝင်နေပျော့ပြောင်းနေအဲ့လို
နှူးညံ့နေ
နှူးညံ့နေဟုတ
်အော်ဆိုတော့ဒီနောက်ဆုံးဒီဟိုဟာပေါ့မြန်မာနိုင်ငံလက်ဖက်အသင်းနေနဲ့အခုလက်ရှိလက်တလောဖြစ်ချင်တဲ့အရာတွေတဘောလက်တလောလှုပ်ဆောင်နေတဲ့ဟာတွေကဆိုတော့ဟိုဒေါညိုစိန်ပြောသွားတဲ့ထမဒီဟိုလက်ဖက်စားတဲ့နှုံးပို့ပြီးတော့များလာအောင်လက်ဖက်နဲ့ပတ်သက်တဲ့အစားအသောက်တွေထွင်တာပေါ့နော်အမျိုး30ပိုင်းအဲ့လိုမျိုးဖြစ်လာပြီဆိုဟိုတခြားကောမြန်မာနိုင်ငံလက်ဖက်အတင်းကနေပြီးတော့ဦးစားပေးလှုပ်နေတဲ့ဟာတွေရှိသေးသလားကျွန်တော်တို့ပြောပြလို့ရနိုင်တဲ့ဟာတွေဟ
ိုအခုစူးစမ်းနေတာတော့နောက်တဲ့အခုဟိုတခြားပညာရှင်တွေကပါဒီဟိုဗာလေတက်ခွဲကန်းနေဟိုဟာတွေတုံးပြီးတော့လေကျွန်တော်တို့ဒီဘာကြောင့်ဒီလက်ဖက်ထဲမှာဘာဓာတ်တွေကပုံများနေတာလဲဘာဓာတ်တွေကပုံကောင်းနေတာလဲကျန်းမာရေးနဲ့ညီညွတ်တယ်ဆိုတာဘာဓာတ်တွေလဲအဲ့အမျိုးတွေကျွန်တော်တို့စစ်ဖို့တွေဟိုဟာအဖြေမရှိဘူးဖြစ်နေတယ်ကပေါ့အဲ့ဒါတွေကိုကျွန်တော်တို့စစ်ဖို့တွေလိုတယ်ပြီးရင်အဲ့လိုဒီဟို standard တွေတတ်မှတ်ဖို့ပေါ့အဲ့ဒါတွေလည်းဒီပညာရှင်တွေနဲ့ပေါင်းပြီးတော့ဟိုဟာတခြားအခုပညာရှင်တွေလည်းကျွန်တော်တို့နည်းနည်းချိတ်ဆက်မိလာပြီးတော့ဟိုအကူညီမယ်လို့လည်းပြောပါရတယ်အဲ့ဒါဆိုကျွန်တော်တို့ကအဲ့လိုရှေ့ပြီးတော့ဆက်ပြီးသွားမယ်ဆိုရင်တော့ဟိုတော်တော်ကြီးကိုဒီမြမလက်ဖက်အားအခြေအနေအရန်ကောင်းတဲ့ဘက်ကိုရောက်လာမယ်လို့ကျွန်တော်တို့လည်းမြင်တယ်ဟိုနိုင်ငံဝင်ငွေပါလေတိုးတက်ဟိုအရန်ယူလို့ကောင်းမဲ့နေရာလို့ထင်တယ်ဘာလို့ဆိုကျွန်တော်တို့အခုလက်ဖက်ဟိုခင်းနေကိုသွားကြည့်လို့ရှိရင်ကျိုးတိုးကျဲတဲလေးတွေပဲရှိတယ်ဟိုအကေဂျပန်လိုလက်ဖက်ခင်းတီလိုအလုံးလိုက်အလုံးလိုက်ဆိုရင်ကျွန်တော်တို့နိုင်ငံအရန်ကိုစီးပွားဖြစ်မှာဒီကျွန်တော်တို့ကသာဒီနိုင်ငံတကာရဲ့ဒီလက်ဖက်စားတဲ့ဈေးနှုန်းဟိုဈေးခွက်ကြီးကိုချဲ့နိုင်တယ်ဆိုလို့ရှိရင်ဒီဟိုလက်ဖက်စိုက်ခင်းတွေကိုလည်းဟိုဒီစီးပွားဖြစ်လာတယ်ဝင်ငွေကောင်းလာတယ်ဆိုတာနဲ့တောင်ပေါ်လူတွေကလည်းဒါကိုအားထည့်ပြီးလှုပ်ဟိုလှုပ်နိုင်လာမှာပေါ့နောက်ကျွန်တော်တို့ကနည်းပညာတွေလည်းထပ်ထည့်မယ်ဆိုလို့ရှိရင်တော့ဒီဟိုအားကောင်းတဲ့ဟိုဈေးခွက်ကြီးနဲ့အားကောင်းတဲ့လက်ဖက်ခြံကြီးတွေဖြစ်လာရင်တော့ကျွန်တော်တို့နိုင်ငံကလည်းဟိုအဲ့ဒီအတွက်ဟိုဗာလေဝင်ငွေတွေအများကြီးရနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်
အဲ့တော့ကိုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့မြမရေးတွေ့ဆုံမိမြန်ကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ View American တန်ရဲ့တင်းလာနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ VOE ရဲ့ရုပ်သံအစီအစဉ်တွေကိုလည်း Internet ဆက်မနေဖြစ်တဲ့ www.burmese.voanews.com မှာကြည့်ရှုနိုင်တယ်လို့မြန်မာပိုင်းအစီအစဉ်ရဲ့ YouTube စာမျက်နှာဖြစ်တဲ့ www.youtube.com/voaclips စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တာရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေသလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပြီးတော့အချိန်မီပြန်လည်တွားရောက်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အခုခေတ်ဟာအရင်ဆရာနာရှင်တွေခေတ်တုန်းကလို့အာနာရှိသူတွေဘက်ကလှုပ်ချင်သလိုလှုပ်လို့မလွယ်ကူတော့ဘူးဆိုတာပါပြည်ထရေးဝန်ကြီးဌာနဟာအရင်အမောက်ခေ
တ်ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်အဲ့ဒါပြီးနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအီးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နေမှာပါခင်ဗျာ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တို့တို့လေးတွေနောက်ပြီးတော့တို့တို့သိချင်တာလေးတွေမေးလာတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးကြပါမယ်နော် Facebook မှာရေးလာတဲ့သောရရှင်ဆက်ရွှေထိုက်က Facebook မှာ like ပေါ်အောင်ဘယ်လိုလုပ်ရမှာလဲလို့မေးလာတာပါဟုတ်ကဲ့ပါ like ကဘယ်မှာပေါ်ချင်တာလဲဆိုတာမျိုးဒီမေးခွန်းထဲမှာထည့်ပြီးပြောလာရင်တော့ပို့ပြီးရှင်းပြရတာလွယ်မယ်ထင်ပါတယ်သူကနောက်ထပ် VOE ကို message ထပ်ပြီးပို့လာတာမှာတော့ကျွန်တော်အချိန်မှားလို့ like မပေါ်တာရပါပြီကျေးဇူးပါပဲလို့ရေးလာပါတယ်ဒီသောရရှင်က VOE ကိုအမြဲတမ်းအားပေးပြီးတော့ထုတ်လွှင့်တဲ့အရာတွေအားလုံးတန်ဖိုးရှိပါတယ်ဆိုပြီးကျေးဇူးတင်စကားပြောလာတာပါကျေးဇူးတင်ကြောင်းနဲ့ထပ်လောင်းပြီးတော့ပြောချင်ပါတယ်ဘေးပြာဝေးကွာလို့လူဝင်ဆန္ဒတလုံးတဝရဲရကြပါစေဆိုတော့တော်ရရှင်ဆက်ရွှေထိုက်ဆူတောင်းပေးလာပါတယ်ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေးပါရစေနော်ကိုထင်းဆိုတဲ့တော်ရရှင်ကလည်း VOE Media ကိုနှစ်သက်ပါတယ် VOE ကိုနားဆင်လာတာအနှစ်20ရှိခဲ့ပါပြီလို့ဆိုလာပါတယ်ဟုတ်ကဲ့ပါ VOE တော်ရရှင်ရဲ့အားလုံးကိုကျေးဇူးတင်ပါတယ်အဲ့ဒီ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာကျမရဲ့အစီအစဉ်တွေကိုလည်းကျမတို့ရေဒီယိုမှာရောရုပ်မြင်သံကြားအစီအစဉ်မှာပါအပတ်စဉ်ထုတ်လွှင့်ပေးနေတာပါနော်ဒီမှာကိုဝင်းမင်းရေဒီယိုကနေပြီးတော့အမြဲတမ်းတင်ဆက်ပေးတဲ့ကျမရဲ့အစီအစဉ်ကတင်ဆက်မှုတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်နေစာရေးပြီးတော့မေးလာကြတာကိုကျမကိုပြောပြပေးကြပါမယ် Q သင်းခေါ်တမင်ပြူအရေးပြားယောဂါကြောင့်ကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်တယောက်ကနာမည်တော့ရေးမထပ်ပါဘူးဒီသောရရှင်ကကျွန်တော်အသားမှာဘလုံးကင်ရင်နဲ့လဲတာအရေပြားပွန့်ပဲ့သွားတယ်အနေဖေးတော့သူ့ဘာသူခွာပစ်လိုက်တယ်အနာလဲပျောက်သွားရောအနာဖြစ်တဲ့တဝိုက်မှာခူသင်းလိုမျိုးအဖြူခွက်တွေဖြစ်လာတယ်တဖြည်းဖြည်းများများလာတာအဲ့ဒါခူသင်းဖြစ်တယ်ပြောရမလားဘလို့ကုသနိုင်ရင်ကောင်းမလဲဗျာစေးနီးလေးရှင်အလင်းပြပါအောင်ရှစ်တန်းကျောင်းသားဆိုတော့ရှက်နေတယ်ခင်ဗျာတဲ့ရေးလာပါတယ်ဒီယောဂနဲ့ပတ်သက်ပြီးတော့နောက်ထပ်မေးလာတဲ့သောရရှင်ကိုရဲမင်းကတော့မျိုးရိုးမှမရှိပေမဲ့လည်းမိမတဘာဝပြီးဆုံးကံဒီရက်မမှန်ရာကနေပေါ်လာတာမျိုးရှိပါလားတဲ့လုံးဝမပြောင်းနိုင်ဘူးလားလို့မေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်နေမေးထားတဲ့မေးခွန်းတွေကိုကျွန်မကိုဝင်းမင်းကိုပဲတိုက်ရိုက်မေးကြည့်ထားပါတယ်ဒီသောရရှင်နေကိုကိုဝင်းမင်းကိုယ်တိုင်ပဲတိုက်ရိုက်ရှင်းပြပေးလိုက်ပါအောင်နော
်အခုလိုအရေးပြားပွန်းပဲ့တဲ့တန်ရာကနေခီယူသင်းဖြစ်နိုင်ကြတော့ရှိပါလေဆဆချင်းမှာအသားနုစဖြစ်ရာကနေပြီးတော့အယောင်ပြောက်ပြီးတော့လေတဖြည်းဖြည်းအချိန်ကြာလာတဲ့အချိန်မှာတန်ရာကနေအသားဖြူပြီးတော့ခီယူသင်းဖြစ်တာမျိုးတော့ဖြစ်နိုင်ပါတယ်ဘလို့ကုသရင်ကောင်းမလဲဆိုတာကတော့ဖြစ်တဲ့နေရာနဲ့ပုံစံပေါ်မူတည်ပြီးတော့စိတ်ကုပေးတာကပိုကောင်းတာမလို့နှီးစက်တဲ့ဆရာဝန်နဲ့ပြပြီးကုသမှုခံယူသင့်တယ်လို့ကြံပေးလိုပါတယ်နောက်တစ်ခုကအမျိုးသမီးတဘာဝဓမ္မတာပြီးဆုံးကံဒီပေါ့လေဒီရာသီရက်မမှန်ရာကနေပြီးတော့ခီယူသင်းဖြစ်လာလားဆိုတော့အဲ့လိုတော့တိုက်ရိုက်ဖြစ်တာမဟုတ်ပါဘူးဒါပေမဲ့ဒီရာသီသွေးဆုံးတဲ့အချိန်မှာဟော်မုန်းပြောင်းလဲဖြစ်တာကြောင့်ကိုယ်ခံအစနစ်ကဒီချွေးမှုရှိလာပြီးတော့ အရေးပြားမှလည်းဒီကိုခံအားကြားလာတာပေါ့နော်အဲ့ဒီအချိန်မှာဒီအရေးပြားမှရှိတဲ့ရောင်ခြဲဆဲလေးတွေကိုသွားတိုက်ခိုက်ပြီးတော့အဲ့ဒီဆဲလေးတွေတည်သွားတဲ့အခါမှာအရာမထုတ်နိုင်ပဲဒီအဖြစ်ရောအကွက်တွေဖြစ်လာပြီးတော့ခရူသင်းဖြစ်တာမျိုးဖြစ်နိုင်ပါတယ်အဲ့ဒီတော့ဒီစနစ်တကျကုသမှုခံရင်တော့တချို့ဒီချက်ချင်းမပြဝင်တော့မှနှစ်နဲ့ချီရရှိကုသမယ်ဆိုတော့အများစုကတော့တုတ်တက်မှုရှိပါတယ်
ဟုတ်ကဲ့ကိုဝင်းမေရေအခုလိုမျိုးတော်ရရှင်တွေကိုဖြစ်ကြပေးတာကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့မရှင်းတာရှိနေကျမတို့စီကိုစာရေးပြီးတော့ပဲဖြစ်ဖြစ်ဒီကျမတို့အစီအစဉ်အောက်က Facebook ပေါ်ကလက်ချက်အကွက်ဒီမှာလာပြီးတော့ရေးပြီးတော့ပဲဖြစ်ဖြစ်မေးမြန်းလို့ရပါတယ် VOE အစီအစဉ်တွေကိုနားဆင်အားပေးတဲ့တော်ရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်ထုတ်လွှင့်ပေးသွားတယ်နောက်ထပ်အစီအစဉ်တစ်ခုဖြစ်တဲ့ဒီတွေးဆုံမေးမြန်းခန်းအစီအစဉ်တစ်ခုမှာပဲအဲ့အစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြတုံ့ပြန်စာရေးလာတဲ့ဒကုံမျိုးသစ်ကတော်ရရှင်ဦးလာထွန်းရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီမှာတော်ရရှင်ဦးလာထွန်းကဒီအစီအစဉ်ထဲမှာတာဝန်ခံအင်ဂျင်နီယာပြောသားရရဲ့အများကြီးသိရပါမယ်လက်တွေ့တကယ်လုပ်ငန်းတွေမှာအလေးယူဆိုင်မှုတွေတကယ်လိုက်နာဖို့အထူးလိုအပ်ချက်ပြက်ကွက်တာတွေလည်းတည်င်းမှာတွေ့ရလို့ဒီစာကိုရေးရပါတယ်။နောက်ပြီးတော့အမည်မသိရွှေမိုင်းတွင်းတွေလည်းထပ်တွေ့နေရတယ်။ကြောက်ပထိုးနဲ့တိတ်မဝေးတဲ့နေရာတစ်ခုမှာလည်းတွေ့ရပြီးတော့ကြောက်ပူမိုင်းနေရာတွေမှာလည်းဒီရွှေမိုင်းတွင်းတွေကိုတွေ့ရတယ်ဆိုတော့သူဒီစာကိုရေးပါတယ်ဆိုပြီးတော့သူဘယ်အချက်တွေကိုစိတ်ပူနေလဲဆိုတာရေးပြလာပါတယ်
။ကချင်ပြည်နယ်ကမိုင်းနောင်ရွှေတွင်းနဲ့အင်းတော်ကြီးကန်နီးတာကြောင့်လည်းရေကန်ကြီးအတွက်ဆိုးရိမ်မိပါတယ်။မိုင်းနောင်ရွာကလုပ်ငန်းခွင်နဲ့ပတ်ဝန်းကျင်ထိခိုက်မှုတွေကိုအင်တာဗျူးမှာကြည့်ရလို့ဆက်ဆက်ပြီးစိုးရိမ်စရာဖြစ်လာရတာပါဒီလိုရွှေတူးပေါ်ရေးလုပ်ငန်းမဟုတ်ပဲစိုက်ပျိုးရေးရေပေးရေးဘုဒ္ဓလင်းမြည်ရည်တင်လုပ်ငန်းရေမြောင်းကြောင့်မုံရွာကစိမ့်ပြာရင်ကြီးထွက်တဲ့တောင်တွင်းကြီးက pH လဲပြောင်းလဲပျက်စီးခဲ့ပါပြီကျွန်တော်အဓိကပြောချင်တာကမွန်ပြည်နယ်ကရွှေတွင်းနေရာနဲ့ပတ်သက်တဲ့တန်တရာဖြစ်စရာ Google App ဂျိုတူးပုံတွေပါပဲဘာတွေဖြစ်နေတယ်အတိအကျမသိရပါဘူးအဲ့ဒီအကြောင်းသေးချာသတင်းစုံစမ်းတင်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဒီတော့ရှင်ကဒီစာထဲမှာပြောထားသလိုပဲ Google Earth Satellite ကနေပြီးတော့ဓာတ်ပုံနှစ်ပုံပေးပို့လာတာပါအဲ့ဒီမှာသူကအဲ့ရွှေရင်းနဲ့ပတ်သက်ပြီးတော့ဒီပတ်ဝန်းကျင်ထိခိုက်ပုံစိုးရိမ်စရာရှိနေတဲ့ပုံရပါတယ်ဆိုတဲ့သဘောမျိုးရေးလာတာပါဒါကြောင့်မလို့လဲဒီကိစ္စကိုသေချာသိချင်ပါတယ်စုံစမ်းပြီးတော့သတင်းတွေတင်ပြပေးပါဆိုတဲ့ဒီတော်ရရှင်ရေးလာတာပါဟုတ်ကဲ့ပါဒီပိုင်းကိုတေချာပိုင်းနိုင်နိုင်နေတဲ့ဒေါခင်မျိုးသက်ဒီသတင်းကိုစုံစမ်းနေပါတယ်နော်ခုလိုမျိုးတော်ရရှင်တွေကကျွန်တော်တို့ view ကတင်ဆက်ပေးခဲ့တဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်စာတွေရေးလာကြသလိုမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့နေစဉ်လူမှုဘဝအဖုံဖုံနဲ့ပတ်သက်ပြီးတော့ရင်းဖွင့်စာတွေရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိတာပါရင်းဖွင့်လာတဲ့တော်ရရှင်တယောက်ရဲ့စာကိုအခုဆက်ပြီးဖော်ပြပေးခြင်းပါတယ်ထက်ထက်ဆိုတဲ့တော်ရရှင်ကဒီမလေးရှားမှာမြန်မာနိုင်ငံရွှေပြောင်းလုပ်သားတွေကြုံနေရတဲ့အခြေအနေတခုနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံမှာလည်းအလားတူလုပ်ရမျိုးတွေလုပ်လို့မရဘူးလားဆိုပြီးတော့အခုလိုစာရေးလာပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်ကတော့ VOA သတင်းတွေကိုစင်စက်မပြတ်နားဆင်အားပေးနေသူပါတလောကသတင်းတွေမှာဖော်ပြနေကြတဲ့မလေးရှားနိုင်ငံမှာတရားမဝင်ဝင်ရောက်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားများအပါအဝင်တခြားသောနိုင်ငံသားတွေကိုမလေးရှားအစိုးရကတတ်မှတ်တဲ့ရက်အတွင်းထွက်ခွာသွားဖို့နဲ့တရားဝင်ထွက်ခွာနိုင်အောင်တပ်ဆိုင်ရာတန်ယုံတွေကိုစာပို့ထားတယ်လို့သတင်းတွေမှာဖော်ပြထားပါတယ်ဒါတွေတွေ့ရတာဟာမလေးရှားနိုင်ငံအနေနဲ့လုပ်ပိုင်ခွင့်ရှိတယ်လို့ထင်ပါတယ်ဒါပေမဲ့အနုနီးနဲ့မောင်းထုတ်နေတာလို့လည်းမြင်ပါတယ်ဒီလိုလုပ်ပိုင်ခွင့်ရှိတယ်ဆိုရင်မြန်မာနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံအတွင်းမှာတရားမဝင်ဝင်ရောက်လုပ်ကင်နေတဲ့အလုပ်လုပ်ကင်သူတွေကိုမလေးရှားအစိုးရလိုမျိုးပဲထွက်ခွာသွားဖို့နဲ့တရားဝင်ထွက်ခွာနိုင်အောင်တပ်ဆိုင်ရာတန်ယုံတွေကိုစာပို့အကြောင်းကြားပြီးလှုပ်ဆောင်တင်တယ်လို့ VOA ကနေတဆင့်အကြံပြုတိုက်တွန်းလိုက်ပါရစေမြန်မာနိုင်ငံကြီးဒီထက်မကတိုးတက်ပါစေလို့ဆုတောင်းလိုက်ပါတယ
်ဟုတ်ကဲ့ပါဒါကတော့မလေးရှားကတော်ရရှင်ဒီမလေးရှားမှာတရားမဝင်ဝင်ရောက်ပြီးတော့တွားပြီးအလုံးလုံးကန်နေကြတဲ့မြန်မာတွေတွေ့ကြုံနေရတဲ့အခြေအနေမျိုးသူတို့ကြုံတွေ့ရသလိုမျိုးမြန်မာနိုင်ငံမှာလည်းတရားမဝင်ရှိနေတဲ့သူတွေကိုအဲ့လိုမျိုးတရားဥပဒေအရကင်တွယ်မှုတွေမရှိဘူးလားဆိုတော့မေးလာတာဖြစ်ပါတယ် VOA ကတစဉ်တက်ချုပ်ကြီးသိစေဖို့ကူညီတင်ပြပေးပါဆိုတော့ပြောလာတဲ့တော်ရရှင်ကနာမည်နေရာမှာတော့တက်သားမောင်ဖြူလို့ပဲရေးထားပါတယ်သူတာဝန်ထမ်းဆောင်နေတဲ့တပ်ထဲမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုရေးလာတာဖြစ်ပါတယ်။သူ့ရဲ့တက်ရင်နာမည်ကိုတော့ကျမတို့ဒီတစ်ဖက်ကအကြောင်းအရာကိုအတည်ပြုလို့မရလို့မဖော်ပြပေးလိုက်တော့ပါဘူးနော်။ဒါပေမဲ့သူတာဝန်ထမ်းဆောင်နေတဲ့တက်ထဲမှာအသက်အာမခံစစ်တီးရဲ့အတွက်ဖြန့်ငွေဇက်သုံးစီစစ်ပြေးကိစ္စတွေအကုန်လုံးစာရေးပြီးတော့တိုင်ကြားထားတဲ့အကြောင်းအရာတွေကအမှန်နေပါတဲ့။အသက်အာမခံကိစ္စမှာလည်းဘဏ်ကိုအပ်ထားတယ်ဆိုပြီးတော့တကယ်တမ်းကျတော့အမှထားပဲနဲ့စာအုပ်အတူနဲ့ပြခဲ့တာဖြစ်ပါတယ်တဲ့။လောက်ကန်အတွက်ပို့တဲ့ဇက်သုံးစီတွေကိုလည်း
တို့ရဲ့တက်မှုကအပြင်မှာအောက်ဆိုင်ဖြစ်နေရောင်းချပါတယ်တဲ့အဲ့ငွေတွေကိုရတဲ့ငွေတွေကိုကိုကျိုးဖြစ်နေအသုံးပြုခဲ့တာပါဆိုပြီးတော့သူတို့တက်ထွဲမှာဘလို့ဒုက္ခတွေကြုံနေရလဲဆိုတာကိုရေးပြလာပါတယ်စာကရှည်လွန်းလို့ဒီမှာတချို့တဘက်ကိုတီးဖြတ်ပြီးတော့သူရဲ့စာကိုဖော်ပြပေးစင်ပါတယ်နော
်ကျွန်တော်တို့တက်မှာစစ်တီတွေတက်ထဲကပြေးတာများတယ်ဆိုတာကစနေတနင်္ဂနွေနေ့တွေမှာပါနားချိန်မပေးပဲညချိန်မှာပါမီထွန်ပြီးခိုင်းတာတချို့စစ်တီတွေဆိုရင်တမင်တကာအဖြစ်ရှာပြီးလစာနဲ့စေးဖြတ်တောက်တာတရားမဝင်ဘိုးကင်းမှာအချာကြီးချုံနှောင်ထားတတ်ပြီးလကုံရက်တွေမှာလစာနဲ့စေးအပြည့်မပေးပဲဖြတ်တောက်ထားတာတက်ထဲမှာလဲ73စီရိတ်ခါတွေကိုတပည့်မွေးပြီးမတန်စေးနှိမ်ပြီးဝယ်ရောင်းလှုပ်တာတွေလဲဖြစ်နေတာကြားပါပြီတက်ထဲကတပည့်တပန်းတွေကိုငွေထုတ်ပေးတာပြီးရိတ်ခါတွေကိုဝယ်ယူပြီးရောင်းချခိုင်းထားပါတယ်တက်သားကိုအရက်မော်တော်ရင်နဲ့လောက်ကင်လာရှုခီးစဉ်ကိုမောင်းခိုင်းထားတာလဲရှိပါတယ်ဒါကြောင့်တက်ရင်ခါအိမ်တော်တဲ့မိသားစုတွေလဲကြီးလန့်စားစားဖြစ်နေရပါတယ်အကြောက်တရားနဲ့အာဏာရှင်လိုအုပ်ချုပ်နေတာပါဒီတော့တာဝန်ပေးခံရသူတွေလဲတာဝန်ကိုကြည်ကြည်နက်နက်ထမ်းဆောင်တာမျိုးမရှိပါဘူးတရင်တရင်လုံးရဲ့လစာနဲ့ဈေးတွေကိုလည်းတရေးဘူကြီးတူးတဲကိုပဲထုတ်ပေးခိုင်းတာကြောင့်လစာနဲ့ဈေးထုတ်ပြီဆိုရင်ညနှစ်တဲ့အထိခက်ခက်ခဲခဲထုတ်ရပါတယ်တကယ်ဆိုတက်ထဲမှာဖြစ်နေတာတွေကိုဒီလိုမတိုင်ကြပါဘူးစစ်တီမိသားစုတွေရဲ့တတတာချောင်းကြီးပျော်ရွှင်ရေးကျန်းမာရေးတွေကိုတက်တာဝန်ရှိသူတွေဘာမှမဆောင်ရပေးပဲတက်ပိုင်ပစ္စည်းတွေကိုပါပြန်ရောင်းစားနေတာကြောင့်အခုလိုပြောနေရတာပါ
ဒါကတော့တက်သားမောင်ဖြူဆိုတဲ့သွားရှင်တို့တက်ထဲမှာသူတို့ရဲ့တည်ရင်မှုကဘယ်လိုမျိုးအလွဲသုံးစားမှုတွေလုပ်နေလဲဆိုတာကိုရေးလာတာဖြစ်ပါတယ်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါရဲ့နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့မြန်မာတရှိတော်ရရှင်တွေမြန်မာတရှိနေကုန်းနဲ့ဖြောပြပြီးမှဖြစ်ပါတယ် The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook အစာမျက်နှာတွေပေါ်မှာဒေါ်လေးကိုပြက်နှက်ရေးပန်းစားနေပါတယ်နော်သူရဲ့ဒီတချင်းမိုးလေးဖွဲ့ရုံဆိုတဲ့တချင်းနဲ့ဖြောပြပေးကြပါတယ်။ဒီတချင်းကမျိုးကြောင်ညာရဲ့နာမည်ကြီးတချင်းတစ်ပုဒ်ဖြစ်ပြီးတော့အခု The Four အဖွဲ့ကပြန်ဆိုတော့လေ Facebook စာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြတ်များတဲ့တချင်းတစ်ပုဒ်ဖြစ်ပါတယ်။ဒီတချင်းကို The Four အဖွဲ့ရဲ့မူကွဲဒီဆိုပုံကလည်းနားထောင်လို့ကောင်းလို့ VOA တော်ရရှင်နေနဲ့ဝေမျှကြပါတယ်။ The Four အဖွဲ့ကဒီတချင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်ငငယ်လေးကအရန်ကြွေခဲ့ရတဲ့တချင်းလေးပါဆိုခွင့်ပေးတဲ့ကိုမျိုးကြောင်မြိုင်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube စာမျက်နှာမှာရေးထားတာပါ။ငူရင်မျိုးကြောင်မြိုင်တည်ဆူထားတဲ့ The Four အဖွဲ့ပြန်ပြီးတော့စမ်းသစ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းလေးကိုအားလုံးနားဆင်ခံစားကြည့်ပါအောင်နော်။မိုးလေးဖွဲ့ရုံတည်ရတဲ့မြင်နေတဲ့ဗတင်းတကားစီပဲBelow be we me က်သည်ဆိုထားတဲ့မိုးလေးဖွယ်ရုံဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာပါခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်သတင်းစာဆရာဦးစီသူအောင်မင်းကရိုက်တာသတင်းတော်အမှုပြည်သေးရေးကိုတိတ်ခါကြစီသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒုတိယပတ်အတွင်းစိတ်ဝင်စားဖို့အကောင်းဆုံးသတင်းကတော့ဖန်စီခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ရဲ့အမှုကိစ္စပါပဲ။ AB လ20ရက်နေ့ရုံးချိန်မှာတေလိုပြသက်တည်တယောက်ဖြစ်တဲ့ဒုရဲမှူးမိုးရံနိုင်ကိုစစ်ဆေးပါတယ်။ဒီဒုရဲမှူးဟာကိုဝါလုံးတို့ကိုဖမ်းဆီးပြီးချိန်သူနဲ့ရဲတကြက်ကြီးခင်မောင်လင်းတို့ကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အက်တဥပဒေရဲစည်းကမ်းထိန်းသိမ်းရေးဥပဒေတွေအရအရေးယူမယ်ဆိုပြီးပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားသူဖြစ်ပါတယ်အခုယုံချင်းဒူရဲမှုမိုးရနိုင်တရားခွင်မှာဘာတွေထွက်ဆိုခဲ့သလဲဒီအမှုကြောင့်ပြည်ထရေးဝန်ကြီးဌာနဂုံသိခါထိခိုက်လာနေပြီလားဆိုတာခုတစ်ပတ်တင်ပြသွားပါမယ
်ဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြီးခဲ့တဲ့2019ဒီဇင်ဘာလ12ရက်နေ့ညကရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ရန်ကုန်ထောက်ကျမ်းမှာလုံခြုံရေးရဲတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းကိုခံရပါတယ်။ပြင်ပကိုပေါက်ကြားလာတဲ့ရဲမှတ်တပ်မှလုံခြုံရေးရဲတပ်ဖွဲ့ဝင်တွေဟာထောက်ကျမ်းနယ်မြေရဲစခန်းအပိုင်အမှတ်3လမ်းမကြီးနဲ့နီလာလမ်းစုံနေရာမှာရင်စစ်ပိတ်ဆို့တာဝန်ဆောင်ရွက်နေခဲ့တယ်။အဲ့ဒီအချိန်အမှတ်3လမ်းမကြီးအတိုင်းတောင်ကနေမြောက်ဘက်ကိုလမ်းလျှောက်လာတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတွေ့ပြီးမတင်ကားလို့ရက်တက်ဆစ်ဆေးရှာဖွေတယ်။သူတို့နှစ်ယောက်စီကနေရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်ကာလရဲတပ်ဖွဲ့ကနေအထက်ကိုအစီရင်ခံတဲ့စာမိတ်ထူတွေကိုတွေ့လို့ဖမ်းဆီးလိုက်တယ်နောက်တော့သူတို့ကိုထောက်ကျန်နေမြေရဲစခန်းမှာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှ3နှစ်အမှုဖွင့်ထားတယ်ဆိုပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဖမ်းဆီးခံရတဲ့ကာယကံရှင်ကိုဝါလုံးတို့ပြောတာကတော့သူတို့ကိုရဲတပ်ဖွဲ့ဝင်တွေကချိန်းဆလို့အမှတ်ရှိလုံခြုံရေးရဲတပ်ရင်းကိုအင်တာဗျူးလုပ်ဖို့သွားတာဖြစ်တဲ့အဲ့ဒီကနေချိန်းဆတဲ့ရဲတပ်ဖွဲ့ဝင်တွေအတူအနာကစားတောက်ဆိုင်ကိုသွားအဲ့ဒီရဲတပ်ဖွဲ့ဝင်ကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဆိုင်တဲ့အထောက်အထားကိုပေးဒါကိုဖွင့်ချခွင့်မရှိဘဲယူလိုက်ပြီးစားတောက်ဆိုင်အထွက်မှာပဲရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရတယ်လို့ဆိုပါတယ်။ကိုပါလုံးတို့ရဲ့အဲ့ဒီလိုပြောဆိုမှုနဲ့အခြားအခြေအနေအရရက်ကိုအကြောင်းပြုပြီးရိုက်တာသတင်းတော်နှစ်ယောက်ထောင်ချောက်ဆင်ဖမ်းဆီးခံရတာဖြစ်နိုင်ကြောင်းကြဲကြဲပြန့်ပြန့်ဝေဖန်သုံးသပ်မှုတွေထွက်ပေါ်လာစေပါတယ်။အခုနောက်ဆုံးတရားရုံးကိုရုံးထုတ်လာတဲ့ဒူရဲမှုမိုးရံနိုင်ရဲ့သတင်းတောက်တွေကိုပြောကြားချက်တရားရုံးမှာထွက်ဆိုချက်တွေနဲ့အရင်ကဖြစ်ပျက်ခဲ့တာတွေဆက်ဆက်ကြည့်လိုက်ရင်ဒီအမှုဟာထောင်ချောက်ဆင်ဖမ်းဆီးပြီးတိဆောက်ခဲ့တယ်ဆိုတာသိကြသလောက်ဖြစ်သွားစေပါတယ
်။တရားခွင်အတွင်းမှာဒူရဲမှုမိုးရံနိုင်ထွက်ဆိုသွားတာတွေကိုရိုက်တာသတင်းတောက်တွေရဲ့ရှင်းနေတွေဖြစ်တဲ့ဦးခင်မောင်စောနဲ့ဦးတန်းစောအောင်တို့ကသတင်းတောက်တွေကိုပြန်ပြီးရှင်းပြတာကကိုကလုံးတို့နှစ်ယောက်ဟာသူတို့အဖမ်းမခံရခင်အချိန်ကအဲ့ဒီအမှတ်ရှိလုံခြုံရေးရဲတပ်ရင်းကရဲမှူးမိုးရံနိုင်အပါအဝင်6ယောက်နဲ့တွေ့ဆုံခဲ့ကြောင်းအဲ့ဒီတွေ့ဆုံမှုအပြီး6ယောက်လုံးယာယီထိန်းသိမ်းခံခဲ့ရကြောင်းနောက်တော့4ယောက်ကိုပြန်လွှတ်ပေးခဲ့ပြီးဒူရဲမှူးမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့2ယောက်ကိုဆက်ပြီးချုပ်နှောင်ထားခဲ့ကြောင်းအဲ့ဒီနောက်ရဲမှူးချုပ်တင်ကိုကိုကရိုက်တာသတင်းတောက်2ယောက်ကိုဖမ်းဖို့ညွှန်ကြားခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုဖမ်းဖို့အတွက်ဝါလုံးတို့နဲ့တွေ့ဆုံရမှာပါဝင်ခဲ့ပြီးအဖမ်းမခံရတဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းကိုဝါလုံးတို့နဲ့ဆက်သွယ်စေပြီးဆဝေဆာရန်တချို့ကိုပေးဝါလုံးတို့လက်ထဲရောက်အောင်ထည့်ခိုင်းပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီနေရာမှာရိုက်တာသတင်းတော်နှစ်ယောက်ဖမ်းဆီးခံရစဉ်2019ဒီဇင်ဘာ23ရက်နေ့ပြည်ထရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးမြဝတီအပါအဝင်အစိုးရပိုင်သတင်းစာတွေမှာဖော်ပြခဲ့တဲ့သတင်းကိုပြန်လည်လာကြည့်ဖို့လိုပါတယ်အဲ့ဒီထုတ်ပြန်ချက်မှာရိုက်တာသတင်းတော်နှစ်ယောက်ဟာလူညုံရေးရဲတပ်ဖွဲ့ဝင်တွေစီချင်းကပ်ပြီးရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အရေးကြီးအချက်လက်တွေတပ်ဖွဲ့နဲ့ဆိုင်တဲ့အရေးကြီးလူညုံရေးဆဝေဆာရန်အထောက်အထားတွေကိုပြပသတင်းဌာနတွေကိုပေးပို့ဖို့တရားမဝင်သတင်းရယူဆောင်ရွက်ခဲ့တယ်။ဒါကြောင့်သူတို့နှစ်ယောက်ကိုမြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်အဥပဒေပုံမှန်သုံးနဲ့အမှုဖွင့်ခဲ့တယ်။အလားတူပါဝင်ပတ်သက်ခဲ့တဲ့ဒုရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ယောက်ကိုလည်းမြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်အဥပဒေ ရဲစည်းကမ်းထိန်းသိမ်းရေးဥပဒေနဲ့အရေးယူမယ်ဆိုပြီးဖော်ပြခဲ့ပါတယ်
။တည်ထောင်ရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်အရဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ယောက်ဟာရိုက်တာသတင်းတောက်နှစ်ယောက်ကိုအရေးကြီးစာရွက်စာရမ်းတွေလျှို့ဝှက်ချက်တွေပေးလို့အဖမ်းခံရတဲ့သဘောတက်ရောက်စေခဲ့ပါတယ်။ဒါပေမဲ့တရားရုံးမှာဒူရဲမှုမိုးရံနိုင်ထွက်ဆိုချက်အရဝါလုံးတို့ကိုစာရွက်စာရမ်းတွေပေးခဲ့တာသူမဟုတ်ဘူး။တကယ့်လက်တွေ့စာရွက်စာရမ်းတွေပေးသူတွေဖြစ်တဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းတို့လည်းတစုံတရာအရေးယူခံရမှုမရှိဘူးဆိုတာပေါ်လွင်သွားစေခဲ့ပါတယ်။ဒါကြောင့်ရိုက်တာသတင်းတောက်နှစ်ယောက်ကိုရဲတပ်ဖွဲ့ကပြည်ထောင်စာအမှုဖမ်းတယ်လို့အသွင်ယူခေါ်တွေ့စာရွက်စာရမ်းတွေပေးပြီးတာနဲ့ချက်ချင်းဆိုတယ်လို့ဖမ်းဆီးလုပ်ခဲ့တယ်ဆိုတာငင်းလို့မရတဲ့အချက်အဖြစ်ပေါ်ပေါက်လာပါတယ်။အခုအမှုကမပြေးသေးပါဘူး။တရားလိုရှိနေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတပ်တွေအဖြစ်ရှေ့ယုံကျိမ့်မှာရှောင်လဲပါလိမ့်မယ်။တရားခဏတွေဘက်ကလည်းပြန်လဲခုခံခြေပမှာဖြစ်ပြီးတရားသူကြီးရဲ့အဆုံးဖြတ်ကိုရယူရမှာပါ။တကယ်လို့လက်ရှိတရားရုံးကဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတပ်တွေအဖြစ်အဆုံးဖြတ်ပေးခဲ့ရင်တရားခဏတွေဘက်ကအထက်တရားရုံးအစစ်အစစ်ကိုပြင်ဆင်ချက်တက်အောင်မှာဖြစ်တယ်လို့တရားခန့်ရှိနေဥခင်မောင်စောကပြောပါတယ
်။တရားရုံးကဘလို့ပဲဆုံးဖြတ်သည်ဖြစ်စေသတင်းမီဒီယာတွေရဲ့ဖော်ပြချက်ကြောင့်အများပြည်သူအမြင်မှာဒီအမှုဟာအမှုစဉ်ဖမ်းဆီးခဲ့တာဖြစ်ကြောင်းယုံကြည်နေကြပြီဖြစ်ပါတယ်။ယုံကြည်ရလောက်တဲ့သက်သေအချက်လက်အထောက်အထားတွေကြောင့်ယုံကြည်နေကြတာပါ။အခုခေတ်ဟာအရင်ဆက်အနာရှင်တွေခေတ်တုန်းကလို့အာဏာရှိသူတွေဘက်ကလှုပ်ချင်တယ်လို့လှုပ်လို့မလွယ်ကူတော့ဘူးဆိုတာပါ။ပြည်ထောင်စုဝန်ကြီးဌာနဟာအရင်အမောင်ခေတ်တုန်းကလို့တရားရုံးတွေကိုကိုဆုံးဖြတ်စီကျင်တာကိုဆုံးဖြတ်ခိုင်းလို့မရတော့တယ်လို့အစိုးရကလည်းပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်နေပြီဆိုတာပါမီဒီယာဆိုတာကလည်းဘယ်အခက်အခါတုန်းကနေမှမတူအောင်အာခေါမောင်းတန်ဖြစ်နေတာကလည်းအခုအမှုတင်ပြပုံတွေကိုကြည့်ရင်သိနိုင်ပါပြီဒီအတွက်အမှုကိုဆွဲတင်တဲ့ပြည်ထောင်စုဝန်ကြီးဌာနဘက်ကအမှုကြောင့်တနေ့ထက်တနေ့ဂုံသိက္ခာကျဆင်းလာတာကိုဆက်သွားမလားအမှုကိုဂုံသိက္ခာရှိရှိအဆုံးသတ်နိုင်အောင်ကြိုးစားမလားဆိုတာရွေးချယ်ဖို့လိုနေပြီဖြစ်ကြောင်းပါ
ဒါကတော့ဦးစီသူအောင်မင်းရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ
်မြန်မာနိုင်ငံမှာအစိုးရတက်တည်ဖြစ်တဲ့ထွက်ဆိုသူတွေကိုအကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းပေးလိုက်ရင်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးပါဝင်တခြားပြစ်မှုအများအပြားကိုဖော်ထုတ်အရေးယူနိုင်မဲ့သတင်းပေးတွေထွက်ပေါ်လာနိုင်ပါတယ်ကမ္ဘာနိုင်ငံအများစုမှာပြဋ္ဌာန်းထားတဲ့ Witness Protection Program ကိုအစိုးရတက်တဲ့တွေပေါ်မှာအကာအကွယ်ပေးထားတဲ့ဥပဒေမြန်မာနိုင်ငံမှာပြဋ္ဌာန်းတင်မတင်ဆိုတဲ့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို1-232-382-555-4ကတဆင့်ကြိုတင်အသိပေးထားလို့ရတယ်လို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကို email ကဖြစ်စေ Facebook စာမျက်နှာကဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။နေ့ဖန်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလိုသူတွေ VOE ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့ကဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။ကိုငင်းချမ်းနဲ့မတ်ဣတဆင်တို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ညဝင်ရိုးစွန်းရေခဲပြင်ပေါ်မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့16ကြိမ်မြောက်မာရသွန်ပြေးပွဲတစ်ခုကျင်းပခဲ့ပါတယ်။ဒီနေ့မှာတော့ဂရိအားကစားသမား Argerio Papatana Sopolis ကဘိုးဆွဲသွားပါတယ်။ကမ္ဘာနိုင်ငံပေါင်း20ကျော်ကအားကစားသမား60ကျော်ပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့ Camp Barnio နေရာကနေစတင်ခဲ့ကြတာပါ။အနှုတ် 33 degree Celsius အောက်အေးနေတဲ့အချိန်မှာရေခဲပြင်နဲ့နှင်းမုန်တွေကြားမှာပြေးခဲ့ကြပါတယ်။ဒီပြိုင်ပွဲဝင်ဖို့အတွက်တာမန်မာရသွန်ပြေးပွဲတွေအတွက်လေ့ကျင့်တယ်လို့လေ့ကျင့်ကြရပြီးတော့6ကီလိုမီတာ5ကီလိုမီတာအကွာမှာအပူပေးထားတဲ့တဲတွေကိုထားပေးထားပါတယ်။အမျိုးသမီးမာရသွန်ပြေးပွဲမှာတော့တရုတ်နိုင်ငံကရှီလို့ခေါ်တဲ့အမျိုးသမီးကပြိုင်ဘက်13ယောက်ကိုကျော်ပြည့်နိုင်ရသွားပါတယ်။
ရရှားနိုင်ငံပြက်တီကော့စ်မျိုးကဘောလုံးပွဲတစ်ပွဲကိုဝဲဝင်ညိုကြီးတကောင်သုံးပြီးဖွင့်လှစ်ခဲ့ပါတယ်။ဒီဝဲဝင်ကြီးရဲ့နာမည်ကတီမာလို့ခေါ်ပြီးတော့ဆက်ကတ်ထဲကဝဲဝင်တကောင်ဖြစ်ပါတယ်။ဝဲဝင်ကြီးက6000ချောင်းပေါ်မတ်တက်ရက်ပြခဲ့ပြီးလက်ခုပ်တီးပြခဲ့သလိုသူ့လက်ထဲကိုပြစ်ပေးတဲ့ဘောလုံးကိုဒိုင်းလူကြီးစီကိုပြန်ပြစ်ပေးခဲ့ပါတယ်။အခုလိုဝဲဝင်ကိုသုံးပြီးဖွင့်လှစ်ခဲ့တဲ့အတွက်ဒလိတ်ဆန်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကအပြင်းထန်ကန့်ကွက်ဝေဖန်ခဲ့ကြပါတယ်။ရရှားနိုင်ငံမှာအခုနှစ်ဖီဖာကမ္ဘာဖလားဘောလုံးပွဲကျင်းပဖို့ နလလောက်ပဲလိုတော့တဲ့အချိန်မှာလိမ့်ဆန်ကာကွယ်ဆောင်ရှောက်ရေးအဖွဲ့ရင်းအနေနဲ့လိမ့်ဆန်တွေကိုဖျော်ဖြေရေးမှာသုံးတဲ့ဒလေမျိုးပျောက်ကွယ်သွားအောင်လှုံ့ဆော်နိုင်ဖို့လည်းမျှော်လင့်နေကြပါတယ်။ဒါရဲ့ဒလေဆန်တွေကအခုလိုဖျော်ဖြေဖို့အတွက်ခက်ခဲကြမ်းတမ်းရက်ဆက်တဲ့လေ့ကျင့်သင်ကြားမှုတွေကိုခံခဲ့ရတယ်လို့ UK နိုင်ငံဒလေဆန်ကာကွယ်ရေးအဖွဲ့ 4Paw ကတာဝန်ရှိသူတဦးကပြောပါတယ်။ဒီဗီဒီယိုကိုအင်တာနက်အွန်လိုင်းပေါ်မှာဆက်စပ်ချင်းတင်ခဲ့တဲ့ FC Against Follow အသင်းကတာဝန်ရှိသူတဦးကတော့ဒီဝက်ဝင်ကို FIFA ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲမှာသုံးမှာဖြစ်တယ်လို့ပြောခဲ့ပါတယ်။အဲဒီလိုပြောတာကို FIFA တာဝန်ရှိသူတဦးကမဟုတ်ဘူးလို့ညှင်းဆန်ကြောင်း BBC သတင်းဌာနကထုတ်ပြန်ပါတယ
်။မြေကံပြောင်စုမြောက်ကယ်ရိုလိုင်းနာပြည်နယ်ကဘာဂါဆန်တစ်ခုမှာတော့ဒီဘာဂါဒဲကိုပင့်ငူကြော်ထည့်ပြီးစားနိုင်ပါပြီ။ပင့်ငူကြော်တဲ့သူတွေအတွက်တော့သူတို့အကြောက်ပြေအောင်လှုပ်တဲ့နည်းတစ်နည်းဖြစ်တယ်လို့ Christian Barnaby ကပြောပါတယ်။ဘောစတီဘာဂါဟာဒါနံမျိုးမှာတရှိပြီးတော့လာစဉ်ထူးထူးခြားခြားအစားအသောက်တွေကိုစီစဉ်တင်ဆက်လေးရှိပါတယ်။အရင်ဆုံးကမိချောင်းသားပုတ်တင်ညူသားတစ်ကလအုပ်သားစပတ်အုံးမွေသားလိတ်သားနဲ့တခြားအင်းဆက်မျိုးစုံကိုလည်းစီစဉ်တင်ဆက်ခဲ့မှုပါတယ်။ကမ္ဘောဒီးယားနိုင်ငံသားတွေပင့်ကူကျော်ကိုစားတကြားနဲ့နေပြီးတော့အခုလိုကြော်စားကြတာကိုမြင်ပြီးအားကျခဲ့တဲ့အတွက်လိုက်လုခဲ့တာလို့စိုင်းပိုင်ရှင် Seth Gross ကပြောပါတယ်။ပင့်ကူကျော်ဘာဂါကိုတော့လူတိုင်းစားခွင့်ရမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ဒီပင့်ကူကိုတဘာအတိုင်းမွေးပြီးတော့စားလို့ရဖို့တစ်နှစ်ကို15ခေါင်ပဲရတာဖြစ်ပါတယ်။အဲ့ဒါကိုစားရဖို့အတွက်ကန်ဆယ်မဲနှက်ရတာဖြစ်ပြီးတော့မဲပေါက်တော့မှစားခွင့်ရတာဖြစ်ပါတယ်။ကန်ထူးသူကသူ့စုကို48နာရီတွင်းလာရောက်ထုတ်ယူစားတောက်ရမှာပါ။အခုချိန်ထိတော့မဲပေါက်ပြီးလာမစားရတဲ့သူမရှိသေးဘူးလို့ဆိုင်ရှင်ကပြောပါတယ်။ပင့်ကူကျော်ရဲ့အရသာဟာအာလူကျော်ရတာနဲ့ဆင်တယ်ဆိုပြီးတော့လည်းသူကပြောပါတယ်ရှင်။
ဒါတော့ကုညင်းမြန်းစီစဉ်တင်ဆက်တဲ့ကမ္ဘာတလောအထူးကြဆံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VO American အတန်းရဲ့တနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့ရှင်းနာရီနေ့9နာရီတိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကုချော်ချော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကမဲဆန္ဒရှင်အသီးမပြုကပ်ပြားထုတ်ပေးတဲ့ဌာနမှာတနင်္လာနေ့ကအသေးခံပုံခွဲတာကြောင့်လူ58ယောက်ထဲမှနေတည်ဆုံးပြီး100ကျော်ဒဏ်ရာသွားပါတယ်။ယူကော့ဘွေမှာမဲပေးနိုင်ရေးမဲဆန္ဒရှင်အတိမပြုကပြားထုတ်ဖို့ဌာနပြင်ပမှာလူတွေတန်းစီဆောင်ဆိုင်နေခြင်းအသေးခံပုံခွဲသူကသူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ပြည်ထောင်ဌာနပြောခွင့်ရနာဂျီဒန်နစ်က VOA ကိုပြောပါတယ်။ဒီဥနိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝန်ကြီးနဲ့သမရဟဦးသိန်းစိန်တို့တနင်္လာနေ့ကတွေ့ဆုံကြတယ်လို့ဒီအစိုးရပိုင်းစင်ဝါသတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံတာမှာလေယုံမြမစီပွားရေးစင်ကြံဖွံ့ဖြိုးတိုးတက်ရေးတိုးမြင့်လှုပ်ဆောင်ဖို့အခိုင်အမာပြောဆိုကြတယ်လို့သတင်းထဲမှာရေးထားပေမဲ့ဘယ်မှာတွေ့ဆုံလဲဆိုတာကိုတော့အတိအကျရေးမထားပါဘူး။တနင်္ဂနွေနေ့ညကကစားတဲ့အင်္ဂလန် FA ဖလားဆီမီဖိုင်နယ်ဒုတိယပွဲချယ်ဆီနဲ့ဆောက်သမ်တန်ပွဲမှာချယ်ဆီကငကိုကိုမရှိနိုင်နိုင်ရပြီးဘူလူပွဲတက်သွားပါပြီ။အဲဒါကြောင့်မို့လို့လဲချယ်ဆီဟာလာမယ့်မေလ19ရက်နေ့မှာမန်ချက်စတာယူနိုက်တက်အသင်းနဲ့ဘူလူပွဲကစားရတော့မှာဖြစ်ပါတယ်။ဒီကနေ့ကဘောလုံးပွဲကိုချယ်ဆီတက်ခဲ့သေးပေမဲ့အာဆင်နယ်ကိုရှုံးပြီးတော့ဖလားနဲ့လွှဲခဲ့ရပါတယ်။အသက်119နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်ရှင်ဆုံးအမျိုးသမီးကြီးနာဗီတာဂျီမာဟာစနေနေ့ကကွယ်လွန်သွားပါပြီ။ဂျပန်နိုင်ငံတောင်ပိုင်းခိခိုက်ရေးမြို့ကလေးကဆေးရုံမှာဇန်နဝါရီလကစပြီးစစ်ကူတမှုခံယူနေတဲ့တာဂျီမာကွယ်လွန်သွားကြောင်းမြို့နယ်ကတီးပြပြောပါတယ်။သူဟာ1900ပြည့်ဩဂုတ်လ4ရက်နေ့ကမွေးတော်မူဆက်ဆက်ပါပါ19ရာစုဘွားနောက်ဆုံးလူသားလို့ခေါ်ကြပါတယ်ခင်ဗျာ။
ထိပ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ3240.51နဲ့လိုင်းလာမီတာ190ကနေအတန်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မူပါခင်ဗျာ
This program has come to you from the Voice of America, Washington.